Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်မင်္ဂလာရှိတဲ့မြန်မာနှစ်တကူအခါသမယရဲ့ဒီကနေ့ကြာရောက်တဲ့ကြံကြနေ့မှာသောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါသေးရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဧပြီလ14ရက်တောက်ကြနေ့မနက်ခင်းအတန်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 40 49 50နဲ့လိုင်းလက်မီတာ190တို့ကနေစတင်ထုတ်လွှင့်နေပါပြီရှင်ဒီမနက်ခင်းအစီအစဉ်မူကကျမစုမော်ပါရှင်
။မင်္ဂလာပါရှင်။ကျမကခင်ဗျာတပါဒီမနက်ခင်းသတင်းတွေကိုမှအင်ဂျင်နိုင်နဲ့အတူကြီးညာပေးမှာပါ။အာဖဂန်နစ္စတန်နိုင်ငံအရှိမြောက်ပိုင်းဒေသ IS စစ်တွေးတော်ရဲ့ဘုံးခုဝင်းကြီးကိုစစ်တပ်ရင်းနေမှာအမေရိကန်ကအလေးချိန်ကီလိုဂရမ်1000ရှိတဲ့အကြီးဆုံးဘုံးကြီးတစ်လုံးကျဲချလိုက်ပါတယ်။မြောက်ကိုရီးယားနေနဲ့ဆက်ထမမြောက်နျူကလ িয়ার ဆန်းတက်မှုလောက်တဲ့အချိန်မှာအစိတ်တန်းွယ်တွေတုံးထားတဲ့ဒုံးကြီးထိပ်ဖို့တက်ပြီးတော့ပြစ်လွတ်နိုင်တယ်လို့ဂျပန်ကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမဆွမွေ
ဟုတ်ကဲ့ပါရှင်ဒီမနက်ခင်းသောရရှင်နေနားဆင်ရမယ့်သတင်းတွေထဲမှာတော့ဒီကနေ့ကြားရောက်တဲ့ကြံကြနေမှာမြန်မာနိုင်ငံတဝမ်းလုံးကပြည်သူတွေအတားအယဉ်သဘင်ပွဲတော်ကိုချင်းငိမ့်တဲ့ဆင်နွှဲနေကြသလိုမန်နက်တွေမှာလည်းတန်ကြပ်အဖွဲ့တွေဖျော်ဖြေနေကြပြီဖြစ်ပါတယ်ဒီကိုထင်ရှားစေတဲ့ကြံရဲ့ပြရုပ်စံချက်တွေဘလို့ပြောင်းလဲလာသလဲဆိုတဲ့သုံးသက်ချက်တွေမကြခင်နားဆင်ရပါမယ်။ကြံကာလတဲ့ဒီရက်ပိုင်းအပူရန်ရှောင်ဖို့နိုင်ငံတော်တိုင်ပင်ခံရုံးကသတိပေးထုတ်ပြန်ပါတယ်။ရခိုင်ကြံပွဲတော်တွေရန်ကုန်အပါအဝင်တခြားမြို့ကြီးတွေမှာပါဒီနှစ်တိုးချဲ့ကျင်းပလာရတဲ့အကြောင်းကဘာကြောင့်ပါလဲ။စားတဲ့သတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့တောက်ကြမနက်ခင်းအတွက်နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့မအင်ဂျင်နိုင်တို့ကတင်ဆက်ပေးပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံအရှိမြောက်ပိုင်းဒေသက IS စစ်တွေးကြော်ရဲ့ဘုံးခုကျင်းဝင်းကြီးကိုစစ်တပ်ရင်းတွေကအမေရိကန်စစ်လေယာဉ်တစ်စင်းကအလေးချိန်ကီလိုဂရမ်1000ရှိတဲ့အကြီးဆုံးဘုံးတစ်လုံးကျဲချခဲ့ပါတယ်။ဒါဟာပစ်ဖူးသမျှတွေထဲမှာအကြီးမားဆုံးဘုံးတစ်လုံးဖြစ်ပြီး The Mother of All Bombs လို့သိကြပါတယ်။နိုင်ငံဟာခေနာကျဲချခဲ့တဲ့ဒီဘုံးတံကြောင့်တေဆုံးထိခိုက်မှုအတိုင်းအတာဘယ်လောက်ရှိလဲဆိုတဲ့အသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူး။MOAB ဘုံးလို့ခေါ်တဲ့ကြီးမားတဲ့ပောက်ကွဲစေတဲ့လက်နက်တွေကိုတီထွင်ထားတဲ့10နှစ်ကျော်နေပြီဖြစ်ပေမဲ့ဒါကိုတခါမှမသုံးဘူးသေးပါဘူး။အခုလိုဘုံးကျဲချမဲ့အစီအစဉ်ကိုသူတို့ကိုချိုးတင်ပြီးပြောမထားပါဘူးလို့နန်ဂဟာခင်အုပ်ချုပ်ရေးမှူးအထူလာအခိုယာနီက VOA ကိုပြောပါလေ။ American သမ္မတ Donald Trump ကတော့အခုလို IS စစ်တွေးကြော်တွေကိုတိုက်ခိုက်မှုဟာသူ့ရဲ့အတီးပြုတ်ချက်အပြည့်ရှိတယ်လို့အရေးလက္ခဏာပြသပါလေ။အခုလိုလှုပ်ဆောင်ရတဲ့ရည်ရွယ်ချက်နဲ့ပတ်သက်ပြီးမဖြေကြားပေမဲ့ဒါဟာမကြခင်မှာပဲနောက်ထပ် nuclear လက်နက်တွေထပ်ပြီးဆန်းသတ်မယ်လို့ပြောနေကြတယ်။မြောက်ကိုရီးယားကိုသတင်းစကားပဖို့အတွက်ရည်ရွယ်တာဖြစ်နိုင်ကြောင်းအရေးပြောကြားခဲ့ပါလေ
။စီးရီးယားမှာပြီးခဲ့တဲ့သတင်းပတ်ကလူတွေတေဆုံးခဲ့ရတဲ့ဓာတုလက်နက်နဲ့တိုက်ခိုက်မှုဟာစီးရီးယားအစိုးရရဲ့လက်ချက်ဖြစ်တယ်လို့ကြဲကြဲပြန့်ပြန့်ဆွဆဲနေကြမှာပဲ။သမ္မတဘက်ရှာအယ်အာဆက်ကတော့ဒီဆွဆဲချက်တွေကိုမမှုပဲသူတိုက်ခိုက်တာမဟုတ်ဘူးလို့ပြောကြားခဲ့ပါတယ်။ဒါပေမဲ့သမ္မတအာဆက်ရဲ့တပ်တွေဟာရုရှားတပ်တွေနဲ့ပေါင်းပြီးအရက်သားတွေအပေါ်တိုက်ခိုက်နေတာကနိုင်ငံတကာအတိုင်းဝိုင်းကိုပျောင်ပျောင်တင်းတင်းစိန်ခေါ်နေတာဖြစ်တယ်လို့လေ့လာဆောင်ကြည့်သူတွေကပြောပါတယ်။ဧပြီလ4ရက်နေ့ကခန်ရှိခွန်မြို့ကိုလေရင်နဲ့ဘုံးကျဲတိုက်ခိုက်ရမှာဓာတုလက်နဲ့အသုံးပြုခဲ့ကြောင်းဆွဆဲချက်တွေကိုကြာသပတေးနေ့ကပထမဆုံးချိန် AFP သတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှာသမ္မတအာဆက်ကညင်းဆိုခဲ့ပါတယ်။ဒါဟာအမေရိကန်စစ်တပ်ကစီးရီးယားအပေါ်လေကြောင်းတိုက်ခိုက်မှုကိုအများလက်ခံအောင်တမင်တက်တက်လှုပ်ကြံဖန်တီးဆွဆဲမှုဖြစ်တယ်လို့သူကပြောသွားပါတယ်။ဧပြီလ9ရက်နေ့ကအယ်ရှိုင်ရတ်စီးရီးယားလေတပ်အခြေစိုက်စခန်းကိုအမေရိကန်ကနေခရုစ်ဒုံးကျည်လက်နက်နဲ့ပစ်ခတ်တိုက်ခိုက်ခဲ့ပေမဲ့သူ့ရဲ့စစ်အင်အားကိုစုံယုံအောင်မလုပ်နိုင်ခဲ့ဘူးလို့စီးရီးယားသမ္မတကပြောပါတယ်။အဲ့ဒီလေတပ်စခန်းကတက်လာတဲ့စီးရီးယားဂျက်တိုက်လေယာဉ်ကြီးကနေဓာတုတန်းငွေတွေတုံးပြီးအရက်သားတွေကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့အမေရိကန်အစိုးရကပြောပါတယ်။ကန်ရှခွန်မြို့မှာကလေးငယ်24ယောက်အပါအဝင်အရက်သား68ယောက်ထဲမှနေတေဆုံးခဲ့ရတဲ့ဓာတုလက်နက်နဲ့တိုက်ခိုက်မှုနောက်ပိုင်းဒီသတင်းပတ်ထဲမှာစင်ကဲပောက်ကွဲစေတဲ့ဘုံးတွေမီးလောင်ဘုံးတွေနဲ့တိုင်ကြီးဘုံးတွေတုံးတာပိုးပြီးများလာတယ်လို့စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်ရှင်
ရုရှားသမ္မတဗလာဒီမီယာပူတင်နိုင်ငံခြားရေးဝန်ကြီးဆာဂေးလက်ရော့တို့နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စ်တီလဆန်တို့ဗုဒ္ဓဖူးနေမော်စကိုမြို့တော်မှာအပြင်းထန်ဆွေးနွေးခဲ့ပြီးတဲ့နောက်နိုင်ငံပိုင်းအကြံမှာပဲအမေရိကန်နဲ့ရုရှားနှစ်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်လာမလားဆိုတာကိုသိဖို့ကစွန့်လွန်နေပါသေးတယ်လို့ရုရှားအစိုးရကပြောကြားလိုက်ပါတယ်။ရုရှားသမ္မတပြောခွင့်ရဒီမီထရီပ Peskov ကမော်စကိုမှာကျင်းပတဲ့ဆွေးနွေးပွဲတွေကအတော်အသင့်အပြည့်သဘောဆောင်ပါတယ်လို့ကြက်တပရင်းနေမှာပဲပြောဆိုခဲ့တယ်လို့ကမ္ဘာနျူကလ িয়ার အင်အားကြီးနှစ်နိုင်ငံတို့အနေနဲ့အပြည့်ရှာရေးဆွေးနွေးပွဲတွေကိုဆက်ပြီးလှုပ်သွားဖို့လိုအပ်တယ်လို့လည်းပြောပါတယ်။ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်ကဆီးရီးယားနိုင်ငံနဲ့ဓာတ်ရုပ်လက်နက်တုံးတိုက်ခိုက်မှုအပေါ်အငင်းပွားတာတွေနဲ့ဒီကိစ္စကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒုံးကျည်နဲ့တိုက်ခိုက်ဖို့အတွက်ညွှန်ကြားခဲ့တာတွေကလက်ရှိဆက်ဆံရေးမပြေလည်ရတဲ့အကြောင်းရင်းဖြစ်ပါတယ်လို့ရုရှားသမ္မတပူတင်ကဒီဆွေးနွေးပွဲကနေတဆင့်အမေရိကန်အစိုးရကိုပြောဆိုခဲ့တယ်လို့လည်းပြောပါတယ်အမေရိကန်နဲ့ရုရှားတို့ကြားဆက်ဆံရအခုချိန်မှာအနိုင်ဆုံးအနေထားရောက်နေတယ်လို့ဗုဒ္ဓဖူးနေမှာသမ္မတထရမ့်ကပြောကြားခဲ့တာဖြစ်ပြီးတဟားနိုင်ငံခြားရေးဝန်ကြီးတယ်လဆန်ရုရှားသမ္မတပူတင်နဲ့ရုရှားနိုင်ငံခြားရေးဝန်ကြီးတို့နဲ့တွေ့ဆုံအပြီးပြောတာဖြစ်ပြီးဝန်ကြီးတယ်လဆန်ကနှစ်နိုင်ငံကြားအယုံကြည်မရှိဖြစ်နေတာကိုထောက်ပြခဲ့တာကြောင့်ဖြစ်ပါတယ်။ကြက်တပရင်းနေမှာတော့သမ္မတထရမ့်ရဲ့လေးတန်းဟာပို့ပြီးအပြုသဘောဆောင်တဲ့ဘက်ကိုပြောင်းသွားတာတွေ့ရပါတယ်။အမေရိကန်နဲ့ရုရှားတို့ကြားအဆင်ပြေမှာပါလို့သူ့ရဲ့ Twitter စာမျက်နှာမှာရေးတယ်လို့တင့်တော်တဲ့အချိန်မှာတော့အားလုံးနားလည်သွားမှာဖြစ်ပြီးဒီချိန်မှာရေရှိခံမဲ့ငင်းကြမ်းမှုရမှာပါလို့យေတာထားပါတယ်။လွန်ခဲ့တဲ့3လအမေရိကန်သမ္မတဖြစ်လာအဖြစ်ဒေါ်နယ်ထရမ့်တာဝန်ယူခြင်းကဆလို့ရုရှားနဲ့အမေရိကန်ကြားဆက်ဆံရေးယိုယွင်းလာခဲ့တယ်လို့ရုရှားသမ္မတကဗုဒ္ဓဟူးနေ့မှာပဲရုရှားနိုင်ငံပိုင်ရုပ်သံနဲ့တွေ့ဆုံမေးမြန်းကမှပြောပါတယ်
။ဥရောပမှာရွှေပြောင်းအခြေချဖို့ကြိုးစားသွားကြရင်နေတဲ့ပင်လယ်ထဲမှာကြာသပတေးနေ့ကလှေနစ်မြုပ်ခဲ့လို့လူပေါင်း68ယောက်ထက်မနည်းသေဆုံးသွားတယ်လို့ယူဆရကြောင်းလစ်ပြားတာဝန်ရှိသူတွေကပြောပါတယ်။လစ်ပြားကမ်းခြေနဲ့ကီလိုမီတာအနည်းငယ်กว่าမှာပင်လယ်ထဲနစ်မြုပ်နေတဲ့လှေပေါ်ကနေအရေးပေါ်အကူအညီတောင်းခံချက်ကိုလက်ခံရရှိခဲ့ကြောင်းလစ်ပြားကမ်းခြေဆောက်တပ်ဖွဲ့ရတပ်ဖွဲ့ရဲ့ပြောခွင့်ရကပြောပါတယ်။ဒါအပြင်ကမ်းခြေဆောက်တပ်ဖွဲ့ရောက်ရှိချိန်မှာလှေဟာပင်လယ်ထဲကိုလုံးဝနစ်မြုပ်နေပြီးရေပေါ်ပေါ်နိုင်တဲ့အရာတွေကိုပိုက်ပြီးမျောနေတဲ့အမျိုးသား23ဦးကိုပဲအသက်ရှင်နေရကယ်ဆယ်နိုင်ခဲ့တယ်လို့ဆိုပါတယ်။အခြားပျောက်ဆုံးနေသူတွေကတော့တင်ဆုံးမှုအလားအလာရှိတယ်လို့သူကပြောပါတယ်။နစ်မြုပ်သွားခဲ့တဲ့လှေမှာအာဖရိကနိုင်ငံတွေကရွှေပြောင်းဒုက္ခသည်တွေအဖြစ်တင်ဆောင်လာခဲ့တာဖြစ်ပါတယ်။လူကုန်ကူးသူတွေဟာပျက်စီးနေတဲ့လှေတွေကိုသုံးပြီးထောင်နဲ့ချီရွှေပြောင်းဒုက္ခသည်တွေကိုရှေးလျားအန္တရာယ်များလာတဲ့မြေထဲပင်လယ်ကိုဖြတ်ကူးပြီးပို့ဆောင်ခဲ့ကြတာဖြစ်ပါတယ်။ဧပြီလ9ရက်နေ့အထိမြေထဲပင်လယ်မှာရွှေပြောင်းဒုက္ခသည်664ဦးထက်မနည်းနစ်မြုပ်သေဆုံးခဲ့တယ်လို့နိုင်ငံတကာရွှေပြောင်းအခြေချသူများအကူအညီပေးရေးအဖွဲ့ IOM ကသတင်းထုတ်ပြန်ထားပါတယ်ရှင်။
Your American Fan မနေ့ထက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ92.32kHz 93.5 92.40kHz 43.3 92.48kHz 618.15ဒုတိယနိုင်ရွက်မှာဆိုင်းလက်မီတာ190kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဒီကနေ့အတောက်ကြံနေ့ဟာမြန်မာနှစ်တကူမဟာအတာတကြံကာလရဲ့တကြံအကျနေ့ဖြစ်ပါတယ်။မြန်မာနိုင်ငံတခွမ်းမြန်မာပြည်သူအပေါင်းအတာရေသပင်ပွဲတော်ကိုချင့်ချင်းတဲတဲဆင်နွှဲနေကြပါတယ်။တကြံကာလရေသပင်ပွဲတော်တွင်တန်ကြပ်ဖွဲ့ရဲ့တန်ကြပ်ထိုးတန်တွေဟာလည်းညံနေပါတယ်။ဒီနေ့2018ခုနှစ်အတွက်မြမရိုးရအစင်လာကိုပေါ်ပြတဲ့တကြံရေသပင်ပွဲတော်ကိုအတွင်တစ်မျိုးနဲ့ဆင်နွှဲနိုင်အောင်မန္တလေးဘက်မှာတော့ရိုးရအစင်လာပုံဖော်ခဲ့ကြပါတယ်။ရန်ကုန်မြို့မှာတော့စီဝါဖြစ်တကြံမန်တက်တွေပိတ်ပင်ကန့်သတ်မှုရှိတဲ့အတွက်ရေကစားမန်တက်တွေနဲပါသွားပေမဲ့မြို့နယ်ရက်ွက်တွေဘက်မှာတော့လူငယ်တွေတနိုင်တစ်ပိုင်းရေကစားမန်တက်တွေနဲ့ပျော့ပျော့ရှင်ရှင်ကစားနေကြသလိုတန်ကြပ်အဖွဲ့တွေကလည်းမြို့နယ်ရဲ့ဖိတ်ခေါ်မှုတွေနဲ့လိုင်လံဖျော်ဖြေဖို့အတွက်စီစဉ်နေကြပါတယ်။ဒီချက်အတော်တင်းမှာပဲကနေဒါလွှတ်တော်ကကနေဒါမြန်မာမိတ်ဆွေများအဖွဲ့ကလည်းမြန်မာနိုင်ငံသားတွေအတွက်နှစ်တည်းမှာမင်္ဂလာအပေါင်းနဲ့ပြည့်စုံဖို့အတွက်ဆုမွန်ကောင်းတောင်းပေးတဲ့ကြေညာချက်ကိုဒီကနေ့မှာပဲထုတ်ပြန်ကြေညာခဲ့ပါတယ်
။တကြဲအချိုနှစ်မနေ့အစောပိုင်းကရခိုင်ပြည်နယ်မင်းပြားမြို့နယ်မှာဖျားဖူးဆက်လေတစ်စင်းတိမ်မောက်ခဲ့တဲ့အတွက်9ဦးသေဆုံးပြီး2ဦးပျောက်ဆုံးနေပါတယ်။ဆက်လေပေါ်မှာလူ61ဦးလိုက်ပါလာတာဖြစ်ပြီးသေဆုံးသူအများစုဟာကလေးငယ်တွေဖြစ်ပါတယ်။အမ်းမြို့နယ်ကကံပွေကျေးရွာကနေမြောက်ဦးမင်းပြဘက်ကိုဖျားဖူးထွက်လာကြသူတွေလိုက်ပါလာတဲ့ဆက်လေနဲ့ဒီတက်မနဲ့ရေထဲမှာပိုင်းခြားထားတဲ့ကြိုးညိပြီးတော့မင်းပြနဲ့ဆယ်မိုင်လောက်အကွာမှာဆက်လေမှောက်ခဲ့တာလို့ကုညီကယ်ဆယ်သူတွေကပြောပါတယ်။ပျောက်ဆုံးနေသူကတော့ရှစ်တန်းကျောင်းသူလေးတဦးဖြစ်ကြောင်းလည်းပြောပါတယ်။တေဆုံးသူဟာ9ယောက်ရှိပြီးတယောက်ပျောက်ဆုံးနေသေးဖြစ်တယ်လို့ဆက်လေမောင်းနေသူကိုပေါ့ဆစွာမောင်းနေမှုလူတွေတေဆုံးတန်ရာရမှုနဲ့အမှုဖွင့်အေးအေးယူဖို့လုပ်နေတယ်လို့မင်းပြမြို့နယ်ရဲတပ်ဖွဲ့ကပြောပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံနေနဲ့စစ်ထမမြောက်နျူကလ িয়ার ဆန့်သက်မှုဒါမှမဟုတ်နောက်ထပ်ဒုံးကျည်တွေမကြခင်မှာပဲထပ်ပြီးဆန့်သက်ပြစ်လွတ်နိုင်ခြင်းရှိနေတယ်ဆိုပြီးစိုးရိမ်နေကြချိန်မှာပဲမြောက်ကိုရီးယားနိုင်ငံမှာဆရင်းအစိတ်ဒဏ်ွေတက်ထားတဲ့ဒုံးကျည်ရှိနေနိုင်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကချက်တဲ့ပရင်းနေမှာပြောကြားလိုက်ပါတယ်မြောက်ကိုရီးယားမှာအာယုံကျော်ထိခိုက်စေတဲ့ဆရင်းဓာတုလက်နက်ကိုဒုံးကျည်ထိတ်ခူးတွေမှာတက်ပြီးပြစ်ခတ်ဖို့အတွက်လုံနိုင်ခြင်းရှိနေတယ်လို့ဝန်ကြီးချုပ်အာဘေကချက်တဲ့ပရင်းနေလွှတ်တော်မှာပြောကြားခဲ့တာဖြစ်ပါတယ်ဂျပန်နိုင်ငံမှာကဘာကြီးပြတ်တုံးမဲ့နေ့ကိုယုံကြည်တဲ့အဖွဲ့ကအဖွဲ့ဝင်တွေဟာ1995ခုမှာတိုကျိုမှာမြောက်ရထား5ဆင့်ကိုယုံတက်ဆင်းလူရှုပ်ခြင်းဆရင်းဓာတုလက်နက်နဲ့တပြိုင်နက်တိုက်ခိုက်ခဲ့တဲ့အတွက်12ဦးသေဆုံးပြီးထောင်ပေါင်းများစွာနာမကျန်းဖြစ်စေခဲ့တာဖြစ်ပါလေ။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်ဆန့်သက်မှုတွေဆက်ပြီးလုပ်နေတာကြောင့်ကိုရီးယားချင်းစွန်မှာတင်းမာမှုတွေတိုးလာနေတာနဲ့အထူးအမေရိကန်ပြည်ထောင်စုကလည်းမြောက်ကိုရီးယားအရေးကိုတူတယောက်တည်းကင်တွယ်နိုင်တယ်လို့သတိပေးတဲ့အပြင်နောက်ထပ်ဆန့်သက်မှုတွေကိုတားဆီးဖို့အတွက်ရည်ရွယ်ပြီးအင်အားပြတဲ့အနေနဲ့တောင်ကိုကိုရီးယားချင်းစွန်နာကိုအမေရိကန်ရေတပ်လင်းတင်တင်မော်ကြီးတစ်စင်းကိုဆေလွတ်ခဲ့တာဖြစ်ပါတယ်။စနေဂျိုစစ်တမ်းမှာရှိတဲ့လက်ဟာတက်ရှိတရဝါရီနေထိုင်နိုင်မဲ့နေရာတစ်ဖြစ်ရှိနေတယ်လို့အမေရိကန်အာကာသစူဇန်လီလာရဲ့အဖွဲ့ NASA ကပြောကြားလိုက်ပါတယ်။ဒီလရဲ့မျက်နှာပြင်မှာအိတ်ခဲနေတဲ့သမုတ်ပြားပြင်နဲ့သွန်းထတာကို NASA ကလည်းလွတ်တင်ထားတဲ့ကက်ဆီနီအာကာသယာဉ်ကလည်းတွေ့ရှိခဲ့ရပြီးအဲ့ဒီမှာဟိုက်ဒရိုဂျင်ဓာတ်ငွေအမြောက်အများရှိနေတယ်လို့ပြောပါတယ်။ဒီဓာတ်ငွေဟာလူသားတွေနဲ့တခြားသက်ရှိတွေအသက်ရှင်နေထိုင်ရေးအတွက်အဓိကဓာတုစွမ်းအင်တစ်မျိုးလို့ဝါရှင်တန်မှာရှိတဲ့ NASA သိပ်တန်းအဖွဲ့ကသောမတ်စ်ဆူပါချန်ကပြောပါတယ်။NCD leader ဆိုခေါ်တဲ့ဒီစနေကျွေးလာဟာတက်ရှိရရှန်တန်ရဲ့အတွက်လိုအပ်တဲ့အခြေအနေတွေရှိနေတဲ့ဂျိုးတလုံးဖြစ်ပါတယ
်။တောက်ကြမနက်ခင်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုဒေါခင်မျိုးသားနဲ့မဲ့ရင်ချင်းနိုင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။VOA ကနေအခုထုတ်လွှင့်ပေးနေတဲ့အတန်လွှင့်အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာနဲ့ Facebook လူမှုကွန်ရက်စာမျက်နှာကလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။သောတာရှင်များရှင်။ဒီကနေ့တောက်ကြနေဟာဆိုရင်မြန်မာနှစ်သစ်ကူမဟာအတာတကြံကာလရဲ့တကြံအကြနေဖြစ်ပါတယ်။မြန်မာနိုင်ငံတဝက်လုံးကမြန်မာပြည်သူအပေါင်းအတာရေသဘင်ပွဲတော်ကိုချိန်ချိန်တည်းဆင်နွှဲနေကြပြီလည်းဖြစ်ပါတယ်။အတာတကြံပွဲတော်မှာရေကစားမန်းနက်တွေနဲ့ရေကစားနေကြတာတွေစရုဒီတာအလူကျွေးမွေးတာတွေနဲ့စီစီကားကားဖြစ်နေတယ်လို့မြမရိုးရအစင်လာမပြတ်တကြံရဲ့ပြယုတ်တကြံတယုတ်တကံနဲ့ပြီးပြောင်ပုံဖော်နိုင်တဲ့တကြံတန်ချက်တွေကိုဆက်ဆိုနေကြတယ်တကြံအဖွဲ့တွေရဲ့တန်ချက်တန်တွေကိုလည်းရေကစားမန်းနက်တွေနဲ့လူစီကားတဲ့နေရာတွေမှာမြင်နေကြနေရပြီဖြစ်ပါတယ
်
မြမနှစ်တကူချင်းအတာတကြံကာလမှာရေသပင်ပွဲတော်တွင်တန်ကျက်ဖွဲ့တွေရဲ့တန်ကျက်ထိုးတန်တွေဟာလည်းမြမရိုးရအစင်လာမပြတ်ရှေ့ခေတ်ကလေးကရှိခဲ့တာပါတန်ကျက်တွေဟာခေတ်ရဲ့ပုံရိပ်ကိုထင်ထက်စေသလိုလူလူရဲ့အတန်လူလူရဲ့ခံစားချက်နဲ့လူလူကိုစားလူလူချားမှာအစီငော်မတဲ့ပြုစရာပြင်စရာအချက်အဖြစ်ပြက်တွေကိုတက်ဆိုင်သူတွေသိရှိနိုင်အောင်လို့တယောပြီးတွေဝိုက်ထိထိမိမိဆက်ဆိုထားတဲ့တန်ကျက်စာသားတွေဟာဆိုရင်ဖြင့်ဆက်ဆိုခံရသူရောဆက်ဆိုသူနဲ့နားဆင်သူတွေပါပြုံးကျင်ရည်ကျင်စရာကလိရိထိမိစေတဲ့ချစ်စရာတန်ကျက်ဓလေ့ထုံနှံဖြစ်ခဲ့တယ်လို့ကိုရိုင်းကလေးဘဝကနေစာလို့ဖခင်ဖြစ်သူဂန္ဓဝေမောင်ဝိုင်းရဲ့မမောင်ဆိုလေးထီယိုရှိအဖွဲ့မှာအသက်အငယ်ဆုံးတန်ကျက်အဖွဲ့ဝင်အဖြစ်တန်ကျက်ဆက်ဆိုခဲ့မှုတဲ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကိုမမောင်ကျော်ကတန်ကျက်အပေါ်သူ့အမြင်အခုလိုပြောပါတယ
်ဒီဟောင်းတော့လောကမဟုတ်ပါဘူးကဲနည်းနည်းပို့ပြီးတော့နိုင်ငံရေးကျိုးကျော်တဲ့ဆန္ဒမျိုးတွေလည်းကျွန်တော်သိရပါတယ်ဒါပေမဲ့သူတို့အရန်ကြိုးစားကြတယ်တန်ကျက်ရဲ့သဘောကတော့ဒီလိုပါလူ့အဖွဲ့ကြီးထဲမှာဖြစ်ခဲ့တဲ့တစ်နှစ်တာအတွင်းပေါ့နော်တစ်နှစ်တာအတွင်းမှာရှိနေတဲ့ဒီလူမှုရေးနိုင်ငံရေးစီးပွားရေးနဲ့ပတ်သက်တဲ့ဒီအမြင်မတော်တဲ့ကိစ္စလေးတွေကိုဝေဖန်ဆွေးနွေးအကြံပြုတဲ့အနှစ်သာရရှိပါတယ်တန်ကျက်တွေကဒါဟုတ်တချို့ကတန်ကျက်ဆိုတာကိုနိုင်ငံရေးတရားဟောတာနဲ့ရောတတ်ပါတယ်အဲ့ဒါနိုင်ငံရေးတရားမဟုတ်ပါဘူးတန်ကျက်ကမတန်မှချစ်စရာကောင်းတဲ့အမှုပညာနဲ့ဆန်းတဲ့ဒါဝေဖန်ဆွေးနွေးအကြံပြုချက်တွေဖြစ်ပါတယ
်ရှေးခေတ်တုန်းကတော့တွယ်ဝိုက်စကလုံးနေနဲ့တန်ကျက်ထိုးခဲ့ပေမဲ့ယနေ့ခေတ်တန်ကျက်တွေချာမှာတော့ဒေရိုးစကလုံးနေနဲ့တဲ့တဲ့ထောက်ပြတာမျိုးကွဲလဲမှုတွေရှိလာတာဟာခေတ်စနစ်အပေါ်မှာအခြေခံပြီးတန်ကျက်တွေပြောင်းလဲလာရတာဖြစ်တယ်ဆိုတာကိုလည်းကိုမမောင်ကျော်ကရှုမြင်ပါတယ်
အော်အဲ့ဒါခစ်စနစ်ပေါ်မှာလည်းမူတည်ရကြဟိုတစ်ချိန်တုန်းကကျွန်တော်တို့ငယ်ငယ်တုန်းကဖြတ်သန်းခဲ့ရတဲ့ဒီဟိုအုပ်ချုပ်ရေးအစိုးရကြီးငယ်ငယ်စနစ် ဒီကနေ့ကျွန်တော်တို့ခေတ်တုန်းကတော့ဟိုတဘောကနှစ်သားရရာပြီးကြီးတယ်ကြီးတယ်ကလေးတွေပေါ့နော်အဲ့ဒါလေးကအများကြီးဒီအကျန်စံချက်တွေပေါ့မှာအများကြီးဟိုတက်ရောက်မှုရှိပါတက်ရောက်မှုရှိပါတယ်ကျွန်တော်တို့ခေတ်တုန်းကတော့ဟိုတဘောကနှစ်သားရရာပြီးကြီးတယ်ကလေးတွေပေါ့နော်အဲ့ဒါလေးဆိုပြပြအမြင်မှာလည်းပဲ
တွေးကြရလေးတွေးတစ်ခုနှစ်ခုလောက်အမြင်နဲ့ထားခဲ့ပါရဲ့ဒါရှိရှိရစံချက်တွေတဘောပါဟုတ်ကဲ့ကိုချင်းချင်းလေးကိုမွေလေးလေးတရားလို့ပြောတော့ဟိုရှေ့ကအဲ့လိုလောက်ကြပါဘူးဒါဖြစ်စနစ်နဲ့လည်းဆိုင်နေလို့ချင်းလေးအရင်ဆိုရအုပ်ချုပ်ခဲ့တဲ့ခေတ်တည်းမှာတော့တကြံတန်ချက်တွေကိုလွတ်လပ်စွာဆက်ဆိုနိုင်ခွင့်စုတ်သိမ်းခဲ့ပေမဲ့လို့အသွင်ကူးပြောင်းတဲ့ကာလတွေကနေစလို့ခေတ်ကို
င်အခုလိုပြောပါတယ
်ဒီတန်ကြက်ကကိုကျွန်တော်ဒီနှစ်တကူတကြံဝဲရဲ့အစင်လာရွေးအစင်လာဖြစ်နေနောက်ပြီးတော့သူ့ရဲ့အစင်လာတန်ကြက်ရဲ့အနှစ်တာကဟိုကကျွန်တော်ခစ်စနစ်ကိုဝေဖန်မယ်လူလူဘက်ကနေရက်တည်ပြီးတော့တော်ကြဆိုကြထောက်ကြဆရာရှိရတယ်ထောက်ကြမယ်ဆိုရဲဒါတန်ကြက်အနှစ်တာပေါ့လေဟောအခုကျွန်တော်တို့တန်ကြက်ထိုးတဲ့နေရာမှာလဲနောက်ပြောလို့ဒီအနှစ်တာကြီးပါအောင်ကျွန်တော်တို့ပြည်သူဘက်ကပဲကြည့်ပြီးတော့တန်ကြက်စာသားကိုရေးပါတယ်ပြည်သူဘက်ကပဲနေရေးတဲ့အခါမှာလူလူရဲ့ရင်ထဲကိုတိုက်ရိုက်ဟိုရောက်တယ်ပေါ့ကျွန်တော်တို့တန်ကြက်စာသားတွေနောက်တစ်ခုကတော့ဟိုးရင်ကတန်ကြက်တွေနဲ့ပုံစံကျွန်တော်တို့က modify လုပ်တယ်ဒါမို့ဒီ system ကိုကျွန်တော်ပြောင်းလဲတယ်လို့ပဲပြောရမှာတော့မသိဘူးဒီတန်ကြက်တစ်ခုနဲ့တစ်ခုကြားထဲမှာကျွန်တော်တို့ကပြောင်းမှုတွေထည့်တယ်လို့မျိုးတန်ကြက်စာသားတွေကလည်းပို့ပြီးတော့လွတ်လပ်ပွင့်လင်းလာတဲ့အပြင်မှာပို့ပြီးတော့ဟိုကမြန်ဆန်ခင့်မိလာတယ်ပေါ့လေ
တန်ကြက်တွေပေါ်မှာစံစာကန့်သက်ပိတ်ပင်မှုရှိတဲ့ရန်ကုန်တောင်ပိုင်းခရိုင်ဗဟိုမန်းနယ်မှာဒီနှစ်အတွက်ပထမဆုံးတန်ကြက်ပြိုင်ပွဲတွေဝင်ရောက်ရှင်ပြိုင်ခဲ့ပြီးဒီနှစ်မှာတော့ထူးထူးခြားခြားအရက်သားဆိုးရလက်ထက်ပြောင်းလဲမှုတွေဖော်ဆောင်ခဲ့တဲ့အထက်ကမောက်ကမအလွဲချော်ရင်းနဲ့လူပြောများတဲ့ YBS အများသုံးရင်လိုက်နေအကြောင်းနောက်ပြည်သူတွေအကြားတထိတ်ထိတ်တလန့်လန့်ကြီးလန့်စာစားဖြစ်နေရတဲ့ရာဇဝတ်မှုထူပြောနေတဲ့လုံခြုံရေးစီမံအားနေတာတွေကိုအဓိကထောက်ပြဆက်ဆိုကြတာထူးထူးခြားခြားတွေ့ခဲ့ရတယ်လို့တကြံအကြုံနဲ့မန်တက်မှာတွားရောက်ရှင်ပြိုင်ခဲ့တဲ့တန်ကြက်အဖွဲ့ခေါင်းဆောင်ကိုမင်းသွေးသေးကပြောပါတယ်
ကျွန်တော် YBS စိတ်စားလူမျိုးဆက်ဆိုကြတာနဲ့တွေ့ရတယ်။အာဒါအများဆုံးပေါ့လေ။အများဆုံးဆက်ဆိုကြ YBS ရဲ့ဒီဟိုစနစ်ကစနစ်မှာရှိနေချိုးရင်းချက်တွေကိုဝေဖန်တာမျိုးတွေအဲ့ဒါပါတယ်။နောက်တစ်ခုတော့ကျွန်တော်ဒီဟိုတရားဥပဒေစိုးမိုးရေးလိုပဲပြောရမလားတော့မသိဘူး။ရာဇဝတ်မှုဖြူပြောလာတဲ့ကိစ္စလေး။နောက်ဒီဥက္ကဋ္ဌကိုတက်ဖြတ်လုပ်ကြတဲ့အဓိကတရားခံကြီးလွတ်နေတဲ့ကိစ္စတွေကိုလည်းဟိုပြင်းပြင်းထန်ထန်ထောက်ပြပေးရတာမျိုးတွေ့ရတယ်။ရက်ကွက်လူလူတွေကဒီအချိန်ကလုံးလောက်ပြည်သူတွေပဲအားရပိုင်အားပေးကြတာကိုတွေ့ရတယ်။နောက်ဆုံးသူတို့ကိုယ်တိုင်ကဒီတန်ကျက်စာသားတွေဒါသဘောကျပါတယ်။တိုက်လည်းတိုက်ပါတယ်။ဒီလိုမျိုးတော့ပို့ဆိုဖို့လိုတယ်ဆိုတာမျိုးတွေလာပြောကြပါတယ်။ကျွန်တော်တို့တန်ကျက်ချော်ပြီးလမ်းစင်ပေါ်ဆင်းလာနေခါမှာ
ဒီနှစ်2019ခုနှစ်အတွက်တကြံထူးခြားဖြစ်စဉ်တွေမှာတော့မန္တလေးဘက်မှာတော့မြမရိုးရအစင်လာကိုပုံဖော်ပြမယ်။မြမရေသပင်ပွဲတော်ကိုအသွင်တစ်မျိုးနဲ့ဆင်ရင်နိုင်အောင်ရိုးရအစင်လာမပြတ်ပုံဖော်ခဲ့ကြပါမယ်လို့ရန်ကုန်မြို့မှာတော့စီးပွားပြည့်တကြံမန်းနက်တွေပိတ်ပင်ကန့်သတ်မှုတွေရှိတာကြောင့်ရေကစားမန်းနက်တွေနှဲပါသွားခဲ့ပါတယ်။ဒါပေမဲ့လို့မြို့နယ်ရက်ွက်တွေမှာတော့လူငယ်တွေကတနိုင်တစ်ပိုင်းရေကစားမန်းနက်တွေနဲ့ပျော့ပျော့ရွှင်ရွှင်ရေကစားနေကြသလိုတန်ကျက်ဖွဲ့တွေကလည်းမြို့နယ်တွေရဲ့ဖိတ်ခေါ်မှုတွေနဲ့တကြံကာလတလျှောက်လုံးမှာလိုက်လံဖျော်ဖြေကြဖို့စီစဉ်နေကြတယ်လို့သိရပါတယ်ရှင်မြန်မာနိုင်ငံတဝန်းအခုလိုတကြံပွဲတော်တွေကျင်းပနေကြတာမှာရခိုင်ရိုးရာတကြံပွဲတော်ကလည်းရခိုင်ပြည်နယ်မှာသာမကရန်ကုန်အပါအဝင်တခြားမြို့ကြီးတော်တော်များများမှာပါကျင်းပလာတာတွေ့ရပါတယ်။နှင်းဟောင်းကအညီအကျေးတွေကင်းစင်ပြီးတော့နှစ်သစ်မှာတကြံရီလိုအေဂျင်မြစ်တာထားကြစီဖို့ရည်ရွယ်တဲ့ရခိုင်ရိုးရာတကြံကိုအခုလိုပို့ပြီးတော့မှကြဲကြဲပြန့်ပြန့်ကျင်းပလာတာဟာဂုဏ်ယူစရာဖြစ်ပါတယ်လို့ရခိုင်စာပေနဲ့ယဉ်ကျေးမှုအသင်းဒုဥက္ကဋ္ဌဒေါက်တာဆန်လှကျော်ကပြောလိုက်ပါတယ်။ရခိုင်ရိုးရာတကြံနဲ့မြမတကြံဘာတွေကွာခြားသလဲဆိုတာသိရဖို့ဒေါက်တာဆန်လှကျော်ကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ရခိုင်ပြည်နယ်မှာသာမကပဲနဲ့ပေါ့လေအခြားမြို့ကြီးတွေမှာစင်နွေးလာဘယ်လိုရည်ရွယ်ချက်မျိုးထားပြီးတော့လှုပ်ဖြစ်တာပါလဲခင်ဗျ
။ဟုတ်ကဲ့ရခိုင်တွေဟာပေါ့မြင်းမြင်းရိုးရွာဒလေးကိုအချင်းပေါင်း2600ကြီးချင်းစင်ရရပါပြီ။ဒါရန်ကုန်မှာဆိုရင်လည်းကျွန်တော်ရခိုင်တွေသာမဟုတ်ပါဘူးရခိုင်စကြံကိုတခြားတိုင်းရင်းသားတွေလာရပါတယ်။ပမာရင်းမွန်တွေတချင်းတွေအဲ့ဒါကအကုန်လာရပါတယ်။ဒီခင်ရယူကဒလေးကိုတော်တော်ချစ်စရာကောင်းတယ်ဆိုပြီးတော့လေတခြားလူမျိုးတွေရဲ့ပညာနဲ့မတူဘူးဆိုပြီးတော့နားရောက်ရှင်းပြကြတာလည်းတွေ့ရပါတယ်ပြောပြောပွားပွားပညာရေးပတ်ကြတယ်လည်းတွေ့ရပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ရခိုင်ပညာရဲ့အဓိကဥပဒေချက်ကကျွန်တော်တို့ဟာရခိုင်တွေအချင်းချင်းစီစဉ်လုံးလုံးရှိစီကန တခြားတိုင်းရင်းသားတွေရခိုင်ကလေးကိုဟိုလာရောက်ပြီးတော့လေးလာနိုင်ရန်နောက်ပြီးတော့ရှင်းဟောက်မှာငါအရင်ကြီးတယ်တင်းစင်ပြီးတော့ရှင်းသိမှာပေါ့စကြံကြီးအတာကြီးလိုအေးမြကြည်လင်းပြီးတော့အရှိချင်းရှိကြည်စေလုံးမေတ္တာချရစေရန်ဆိုတဲ့ရည်ရည်ချက်တွေလုပ်တဲ့အတွက်အလွန်တရာကျွန်တော်တို့ကဂုဏ်ယူကြရတော့လေစကြံဖြစ်တယ်လို့ပြောကြလို့ပါတယ
်ဟုတ်ကဲ့အဲ့တော့ဒီရခိုင်ရိုးရာတကြံကျင်းပစင်ရင်ပုံနဲ့မြမအတာတကြံစင်နွဲပုံကွာခြားချက်ပေါ့ဘယ်လိုရှိပါလဲခင်ဗျာ
ဟုတ်ကဲ့ရခိုင်ရိုးရာတကြံကျွန်တော်ရခိုင်ကအစင်းဆုံးစင်းနဲ့လုပ်ပါတယ်ခင်ဗျာဒီမှာအစင်းကပေါ့ဟိုနသာသွေးတွေဆိုပြီးတော့လေနသာအမွှေးနသာရေတွေကိုအေးမင်းကလေးတွေစုပေါင်းပြီးတော့သွေးရပါတယ်အစင်းတကလူအစင်းတကအဲ့ဒီရတဲ့နသာရေတွေနဲ့မြတ်စွာဟိုဖယားယုံသူတွေကိုဟိုရေဆက်ပေးရပါတယ်နောက်သားတွေကအစင်းအမလူတွေအရှင်းရှင်းပေါ့နိုင်တဲ့အထင်မှာလောင်းစီကြီးတွေထားပြီးတော့လောင်းစီမှာရေဖြည့်ပြီးတော့ရေပက်ကြပါတယ်ခင်ဗျာအဲ့လိုဖုန်းစင်းနဲ့ကျင်းပါရပါ
ဟိုကွာခြားချက်ဆိုရင်ဆရာမြန်မာတကြံနဲ့နှိုင်းရှင်ပြီးပြောအားနေချက်အားသာချက်ပေါ့ဘလို့ဆရာတွေးမိလဲ
ဟုတ်ကဲ့ရခိုင်မြန်မာဒလေးတခုကခရိုင်ရေမဆက်ပြင်မရှင်းလူကရေမလောင်းอ่ะလူရှင်းချင်းရေမလောင်းอ่ะပါဘူးခရိုင်ရေဆက်ပြင်ဒီမှာရေလောင်းရတယ်ဆိုရင်ဒလေးရှိပါတယ်ခင်ဗျာမြန်မာတကြံမှာတော့ခင်ဗျာ20ရက်နေလောက်မှာခရိုင်ရေဆက်ပြင်ရပါတယ်လုံးကြပါတယ်ကျွန်တော်ရခိုင်မှာတော့စကြံမကြခင်ရေပက်တယ်အဲ့ဒါအဲလိုဆရာရေစက်ပေတယ်ပေါ့အဲ့လိုပေါ့ခွာပါလိမ့်ခင်ဗျာနောက်ရေခိုင်မာတာတော့ဟိုပါပေါ့ဟိုပိုက်လုံးတွေပါနဲ့ဟိုပေါ့ရေမပက်ရဘူးခင်ဗျာဟိုရေဖလားနေလေအပြိုလူပြိုတွေကရေပက်ကြပါလိမ့်မှန်းကြမှာပေါ့ဗမာမှာတော့ရေပက်ခံနေဆိုပြီးတော့လေရေပက်ခံတဲ့လူကသွားတယ်နဲ့သွားပြီးတော့မှန်းတဲ့ကလူတွေရေပက်တာကိုပဲခံရတယ်သူတို့ကမှန်းတဲ့ထရလူကိုရေပက်တာမရှိပါဘူးခင်ဗျာကျွန်တော်ရခိုင်မှာတော့မန္တလေးမှာလောင်းတွေမှာရေဖြည့်ပြီးတော့လာတဲ့အမျိုးသားတွေကိုရေပုံးတွေနဲ့ရေဖြည့်ပေးပါတယ်အမျိုးသားတွေကပဲအမျိုးသမီးတွေကလေချေးကရေတဲ့အတွက်ပေါ့အဲ့ဒါမျိုးဆက်ကြပါတယ်ကိုကြိုက်တဲ့ကိုသဘောကျတဲ့အမျိုးသမီးကိုရွေးပြီးတော့ရေပက်ခွင့်ရှိပါတယ်မန္တလေးထဲမှာအမျိုးသမီးတွေတန်းစီပြီးနေတဲ့ကကိုကြိုက်တဲ့အမျိုးသမီးတွေနဲ့ရေပက်ရှင်ကျွန်တော်ရခိုင်မှာတော့မန္တလေးရှင်မလို့ခေါ်တာပေါ့ကြီးကျက်တဲ့အမျိုးသမီးတွေစီကခွင့်တောင်းပြီးတော့လေကျွန်တော်ဒီအမျိုးသမီးတွေနဲ့ပတ်ရှင်ပါလေဆိုရင်အဲ့အမျိုးသမီးကစီမံပေးပြီးတော့ရေပက်ပါတယ်။နောက်ရေပက်ရင်းနဲ့ပေါ်ပြီးတော့စကားစင်ကြီးပြောရပါတယ်။မိတ်ဆက်လို့ရပါတယ်။နောက်ဆုံးချစ်စရာကြိုက်စရာပေါ့။အဲ့အရာတွေပြောလို့ရပါတယ်။အဲ့အရာတစ်ဆင့်ပဲဖူးစာဆုံးသွားတဲ့လူမျိုးတွေပေါ်နေမိမနိုင်လေအများကြီးရှိပါတယ်ခင်ဗျာ
။ဒါကတော့ရခိုင်စာပေနဲ့ယဉ်ကျေးမှုအတင်းဒုက္ခဒေါက်တာဆန်ငါကျော်ကိုကိုညံဝင်းအောင်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်။တော်ရရှင်များရှင်တကြံကာလာထဲမှာဘင်္ဂလားပင်လယ်အော်မှာလေပြင်းအားနဲ့ရဝတ်တစ်ခုဖြစ်ပေါ်နေပြီးတော့အဲ့ဒီလေပြင်းအားနဲ့ရဝတ်ရဲ့တက်ရောက်မှုကြောင့်နေအပူချိန်ကြာဆင်းလာနိုင်တယ်လို့ခရမ်းလိုရောင်ကြီးညွန်ကင်းကလည်းကြာဆင်းလာဝဲရှိတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကတာဝန်ရှိသူတူကပြောပါတယ်လောလောဆယ်မှာတော့မြန်မာနိုင်ငံအလဲပိုင်းဒေသမှာအပူချိန်မြင့်တက်လာတာကြောင့်တကြံကာလာအတွင်းအပူရန်ကိုသတိထားကြဖို့နှိုးဆော်တာတွေလည်းရှိပါတယ်သတင်းပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကတင်ပြပေးထားပါတယ်ရှင်
အီဗီလာဒုတိယပတ်တွင်းကစတင်ပြီးမြန်မာပြည်တွန်းမှာအပူချိန်မြင့်တက်လာခဲ့ရာကဒီရက်ပိုင်းမှာတော့အပူတန်းရှောင်ဖို့နိုင်ငံတော်အတိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကပါသတိပေးချက်ထုတ်ပြန်တာတွေရှိလာခဲ့ပါတယ်။တကြံကာလအတွင်းမှာလက်ရှိမြင့်တက်နေတဲ့အပူချိန်ဟာအနည်းငယ်ရော့ကျလာပွဲရှိတယ်လို့မိုးလေဝသနဲ့ဇလားဗေဒညှင်ကြားမှုဦးစီးဌာနဒုတိယညှင်ကြားရေးမှူးချုပ်ဦးကျော်မိုးဦးကပြောပါတယ်။ဉာဏ
်လေးကြရင်တော့ဟိုဒီဒီကနေ့တခုဟိုဖြစ်နိုင်တယ်ပေါ့နော်။ဒီဒီပြားနဲ့စစ်တော်ငယ်နဲ့ဆိုတော့ဒီနေ့ကတော့ပြန်ကြသွားမယ်ဆိုနေနေပြပါလေ။ညာရဝင်စစ်လာပြီဆိုရင်ဘိုးရတယ်နော်။ကျန်းတော့ရောင်ကြီးညွန်ငယ်ရတယ်ဆိုတော့နော်ဒီဝင်ကြီးနေစစ်တနာနဲ့ဆရာကျန်းတော့ရောင်ကြီးညွန်ငယ်ရတယ်စစ်တနာနဲ့ဒီသားလေးပဲရှိရပါတော့နော်။ဒီဆွာရောလို့ပေါ့ဒီကျွန်တော်ဘိုးရပါရင်ကြော်လိုက်ပြီဆိုတော့ဒါကျန်းတော့ရောင်ကြီးကြာသွားမယ်ဆရာပြောတယ်။တော့နောက်တော့ဒီဆွာရောတိန်ပေါ့နော်။တိန်ပြီးဆုံးများပြီဆိုရင်ဒါကျန်းတော့ရောင်ကြီးတော့ကြာသွားမယ်ဆရာ
ဘင်္ဂလားပင်လယ်အော်အတွင်းဖြစ်ပေါ်နိုင်တဲ့လေပြင်းအားနဲ့ရဝင်းဟာတကြံအကြက်နေ့လောက်မှာမုန်တိုင်းငယ်အဆင့်ထိရောက်ရှိနိုင်ကြောင်းခန့်မှန်းတာတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကတော့မြန်မာပြည်အလဲပိုင်းမကွေးနယ်6မြို့တွေမှာအပူချိန်46ဒီဂရီအထိမြင့်တက်လာခဲ့ပြီးမုံရွာမြင်းကြံညောင်ဦးစတဲ့မြို့တွေမှာ53ဒီဂရီ၊နေပြည်တော်မှာ52ဒီဂရီ၊မန္တလေးမှာ47ဒီဂရီနဲ့ရန်ကုန်မှာ38ဒီဂရီအထိရှိခဲ့ပါတယ်။ Dilu Bujin Media Lajima, Songyan Shongyan Chedrigudo, Jango Health Guide Call, Jango Jamai Lanyo Sazong, Towe to Doda Tansoga, Akulu Tri Bade.
ဒီရည်ဒီမှာပေါ့နော်အပူဓာတ်လည်းပြင်းတယ်ဆိုတော့ကျွန်တော်တို့ဒီအပူဓာတ်မြင့်ပြီးတော့ကျမကြီးထိခိုက်မှုတွေဖြစ်နိုင်တာအကြောင်းမလို့ပေါ့နော်ဒီအလွန်ပူပြင်းတဲ့နေရာအောင်မှာသွားလာလှောင်ရှားမှုတွေကိုရှောင်ကျင်နေပါတယ်နောက်ပြီးတော့ကျွန်တော်တို့ကိုယ့်ရဲ့အသားရည်ပေါ့နော်အားရည်ကိုအသုံးပြုနေပါတယ်ဒီနေရာလေးထွက်မယ်ဆိုလို့ရှိရင်မျက်စိမထိခိုက်အောင်ပေါ့နော်နေကမျက်နှာစက်စင်အသုံး
တွေကျွန်တော်တို့ရောပေါက်တာတွေကိုဟိုပို့ပြီးတော့ဖြစ်နိုင်သေးတယ်ပေါ့နော်ဒါကြောင့်မလို့ဒီလိုမျိုးနေပြန်ရတဲ့ပြင်ထန်တဲ့တကြံကာလအတွင်းမှာပေါ့အဲဖြစ်နိုင်မယ်ဆိုလို့ရှိရင်တော့မြင့်တောက်သားမှုတွေကိုရှောင်ကျင်သင့်တယ်လို့ပြန်ပြီးကျင်ပါတယ
်ဒါအပြင်နေကင်းစင်နိုင်တဲ့ညနေ၄နာရီကြာမှာနေအောင်တိုက်ရိုက်ထိတွေ့ရနေရာတွေမှာရေမချိုးဖို့ကိုလည်းတိုက်တွန်းထားပါတယ်ကျမ်းမာရေးနဲ့အားကစားဝန်ကြီးဌာနကလည်းခရမ်းလွန်ရောင်ကြီးအန်ဒီရဲ့သတိပေးချက်နဲ့အပူတန်ကြောင့်ကျမ်းမာရေးပြဿနာဆိုင်ရာနှိုးဆော်ချက်တွေကိုထုတ်ပြန်ထားပါတယ်
ကိုမိုးစောတရင်ပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ကြာရောက်တဲ့မဟာတာတကြံနှစ်တကူအချိန်ခါတမယတကြံအကြနေညမှာတော့ VO ရဲ့သောတာရှင်တွေအတွက်တေးတချင်းလေးလက်ဆောင်တစ်ပုဒ်ပါကြပါတယ်။တေးသက်ရှင်ရှိရဲ့ရက်မြက်တကြံဆိုတဲ့တကြံတေးတချင်းလေးကိုနားဆင်ကြရအောင်ပါရှင်။ဒီချင်းလေးကိုနှစ်တက်ကြလိုက်မယ်လို့မျှော်လင့်ပါတယ်ရှင် VO ရဲ့သောတာရှင်နေနဲ့မြန်မာပြည်သူပြည်သားအားလုံးမင်္ဂလာနှစ်သစ်အတာတကြံများပျော်ရွှင်အေးချမ်းပါစေကြောင်းဆုမွန်ကောင်းတောင်းပေးပါတယ်ရှင
် VO မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေကင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုတိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့
တိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဧပြီလ14ရက်တောက်ကြနေ့မနက်ခင်းဒုတိယပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ2440 4950နဲ့လိုင်းလိုက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ်ဒုတိယပိုင်းအစီအစဉ်မှာတော့တောက်ကြနေ့မနက်ခင်းတိုင်းနားဆင်နေကြအီဒီယန်အင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြကျန်းမာရေးခန္ဓာကိုနားဆင်ရဖို့ရှိသလိုတိုင်းရင်းသတင်းလွှာအစီအစဉ်မှာတော့
ပင်လုံးသဘောတူညီချက်တွေအတိုင်းတိုင်းပြည်ကိုသူကပြန်လည်တိဆောက်မယ်နောက်ပြောခါကျတော့သဘောတူညီချက်တွေအတက်တိုင်း
တိုင်းရင်းဒေသကသတင်းတွေကိုတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအယူအဆမနက်ခင်းတိုင်းတင်ဆက်ပေးနေကြဒေါ်လာလာတန်အစီအစဉ်ပို့ချပေးနေတဲ့အမေရိကန်သုံးအိန္ဒိယအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလေ့လာကြရအောင်ပါရှင်
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးက
break a leg
ဖြစ်ပါတယ်စာလုံးပေါင်းက break break ကချိုးတာ a ကတခုတချောင်း leg leg ကခြေတော့ဆိုတော့စကိုက်ကွင်းရဲ့ဓာတ်ရိုက်ဒီပေကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ idiom ဆိုရဲတဝိုက်ဒီပေကိုမရှင်းပြမီဒီအသုံးဆင်းသက်လာတဲ့နောက်ကျောင်းကိုအနည်းငယ်ရှင်းပြပါစီရှေးခေတ်ကပြဿနာတွင်လောကမှာအယူရှိခဲ့တာကစမကာမီအနုပညာသည်တွေကိုပွဲအောင်အောင်မြင်မြင်ကနိုင်လေအောင်အဆင်ပြေပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသီးမှုတစ်ခုကပြောင်းပြန်ဆုတောင်းပေးဖို့ပဲဖြစ်ပါလေဥပမာ break a leg ခြေတော့ကျိုးပါစေလို့ဆုတောင်းပေးခြင်းအပြင်ပြောင်းပြန်သဘောအဓိပ္ပာယ်ယူပြီးဒီပွဲကမဲ့လူကိုကန့်ကောက်ပါစေအောင်မြင်ပါစေလို့ဆုတောင်းပေးရာရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေတတိယတော့အောင်မြင်ပါစေအဆင်ပြေပါစေလို့ပြောခဲ့ရင်တော့ပွဲကရမှာပြောင်းပြန်ဖြစ်ပြီးအဆင်မပြေဖြစ်တဲ့အယူရှိပါလေ။ဒါကြောင့်မလို့ break a leg လို့တူဦးကပြောလာတဲ့ဆိုရင် idiom ဆိုတဲ့ twice day တွေကတော့ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလေသဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလေသိချင်ပါလေ။ဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါလေ။ဒီတော့ဖြစ်ပါတယ်လို့ George ကပြတဲ့ဥမာကတော့
It's important for our first performance tonight to be a success. So break a leg everybody.
ဒီညကမေပွဲကကျွန်တော်တို့ရဲ့ပထမအဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အားလုံးအဆင်ပြေပါစေ၊ကန့်ကောက်ပါစေလို့ဆုတောင်းပါတယ်လို့ကြည်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It's important for our first performance tonight to be a success. So break a leg, everybody.
ကိုယ်ကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Break a leg.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American Indian သုံးအင်္ဂလိပ်စာသင်ခန်းစာကိုဒေါ်လာလာတန်စီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်ကတော့ကျန်းမာရေးခန္ဓာအစီအစဉ်ဖြစ်ပါတယ်။ဒီသတင်းပတ်အတွက်ကျန်းမာရေးခန္ဓာအစီအစဉ်မှာတော့အဖြစ်များလာတဲ့စိတ်ကြယောဂအကြောင်းကိုတင်ပြထားပါတယ်။ကမ္ဘာမှာရောမြန်မာနိုင်ငံမှာပါစိတ်တက်ကြတဲ့ယောဂအဖြစ်များလာပြီးတော့အနာဂတ်မှာတော့ပိုပြီးတော့များလာမယ့်အန္တရာယ်ရှိနေတယ်လို့စိတ်ကျန်းမာရေးပညာရှင်တွေကသတိပေးနေပါတယ်။ဘာကြောင့်စိတ်ကြယောဂဖြစ်ရပါသလဲ။ဘယ်လိုမျိုးကာကွယ်နိုင်ပါသလဲ။ယောဂဖြစ်လာတဲ့ဆိုရင်ဘလို့လက္ခဏာတွေပြပြီးတော့ဘလို့ပြုစုကုသနိုင်ပါသလဲဒီအကြောင်းကိုတော့တက်မတော်ဆေးသက်ကသူစိတ်ကျမ်းမာပညာဌာနပါမောက်ခဌာနမှုနဲ့အုံနောက်အာယုံကျောနဲ့စိတ်ပိုင်းဆိုင်ရာယောဂအထုကူဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားတာနားဆင်ပါရှင
်โอเคပါမောက်ခဒေါက်တာညံဝင်းကျော်ခင်ဗျာကျွန်တော်တို့ဒီနှစ်ကမ္ဘာကျန်းမာရေးနေ့ရဲ့ဆောင်ပုဒ်ကဒီစိတ်သက်သာမှုအကြောင်းပြောကြရအောင်ပေါ့နော်ပေးရတာဖြစ်တဲ့အတွက်ဒီစိတ်သက်သာမှုအနေထားကနောက်ဆုံးအနေထားဘယ်လိုရှိလဲဆက
်အင်း depression နဲ့ပတ်သက်လို့ပြောမစင်တော့တော်တော်လေးဖြစ်များတယ်လို့ပဲပြောရမှာပေါ့လေ2020ရောက်လို့ချင်း နှလုံးယောဂါပြီးရင် depression ကနံပါတ်1ကဘာရဲ့ယောဂါအဖြစ်ဆုံးထိတ်ဆုံးမှရောက်လာမယ့်အနေအထားပေါ့ယောဂါကြောင့်ဝင်ပြီးတဲ့အနေအထားရှိနေတာပေါ့နော
်ဟုတ်ကဲ့ဆရာတော့ဒီကဘာမှာတော့တော်တော်အဖြစ်များလာတာပေါ့ဆရာနော်မြန်မာနိုင်ငံမှာရောဆရာကြီ
းမြန်မာနိုင်ငံမှာလည်းအဖြစ်များတယ်လို့ပဲပြောမယ်အခုမီဒီယာတွေလည်းအားကောင်းလာတယ်ပညာပေးတာတွေလည်းအားကောင်းလာတဲ့ခါမှာ depression နဲ့ဆေးကနေမှနာပြတဲ့ကြည့်စီရလဲအများကြီးတက်လာတာကိုကျွန်တော်တို့တွေ့ရတယ်ဟိုတုန်းကလည်းဗိုင်းဒီဆေးရုံတွေမှာပြင်ထားတဲ့လူနာတွေက depression ရှိတဲ့ percentage ကိုကပဲ 40-60% လောက်ရှိတက်လာတာကိုကျွန်တော်တို့တွေ့ရပါတယ်
ဟုတ်ကဲ့ဆရာအဲ့တော့တော်တော်ကိုလည်းမြန်မာနိုင်ငံမှာလည်းများလာတဲ့သဘောဖြစ်တာပေါ့ဆရာနော
်ဟုတ်ကဲ့ပါ
အဲ့ဒီခါကျတော့ဆရာကြီးအဓိကဒီစိတ်တက်ချမှုပါပေါ့နော်ဘာကြောင့်အဓိကဖြစ်ရလဲဆရာ
ဖြစ်ရတဲ့အကြောင်းကိုပြည်ပြကြကြပြောဖို့ကြတော့နည်းနည်းလေးဖြစ်တယ်ဗောဒီဖြစ်နိုင်တဲ့အကြောင်းအရာတွေကအများကြီးရှိနေတာဟုတ်သူရဲ့ risk factor တွေလည်းအများကြီးရှိသလိုသူရဲ့ genetic ပေါ့မိသားစုထဲမှာရှိလို့လေဒီယောဂါဖြစ်တတ်တာရှိသလိုသူရဲ့ biological ပေါ့ဇီဝကမ္မအခြေခံမှာလာပြီးတော့စိတ်ပြည်စည်မှုတွေကိုကင်တွယ်တဲ့ပုံစံတို့ကိုယ်ကိုယ်ကိုယုံကြည်မှုရှိခြင်းမရှိခြင်းတို့အကောင်းမြင်ခြင်းမမြင်ခြင်းအဆိုးပဲမြင်တတ်နေခြင်းဆိုတဲ့သူရဲ့ဇီဝကမ္မပုံစံရဲ့နောက်စိတ်ခံစားချက်နဲ့ပတ်သက်လို့ဘဝရဲ့အတွေ့အကြုံတွေပေါ်မှာသူခက်ခက်ခဲခဲတွန်းလှန်ပြီးလာတယ်ငယ်စဉ်ဘဝတွေကဒီဘတွေဆုံဆုံးတာတို့သူတို့တိတ်ဖြစ်တဲ့သူတွေဒီဆုံးရတာတို့ဘာမှမဟုတ်ရင်လည်းအလုပ်ဒီဘတွေတုတ်တာတို့နာတာရှိယောဂဝိနခန္ဓာစသဖြင့်ပေါ့လေအကြောင်းကြီးအများကြီးစုံစုသွားတဲ့ခါမှာဒီလိုမျိုး depression ဖြစ်လာတယ်လို့ပဲပြောရမှာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအခုလိုဒီအဖြစ်များဖို့အလားအလာရှိတဲ့သူတွေအတွက်ပေါ့နော်ကာကွယ်နိုင်ဖို့အနေအထားရောရှိလား
ဒါတော့လောကဓာတ်ကိုရင်ဆိုင်တတ်အောင်ကြည့်ရင်တင်ပြပေးရမယ်ဆိုတဲ့သဘောမျိုးပဲပြောရမှာပေါ့လေဒါပေမဲ့တချို့ depression တွေကကြတော့ကာဝယ်ဖို့ဆိုဆေးဝါးတွေကြောင့်ဖြစ်တတ်တာတို့တခြားခန္ဓာကိုယ်ယောဂတွေကြောင့်ဖြစ်တတ်တာတွေလည်းရှိတယ်အဲ့ဒီခန္ဓာကိုယ်ယောဂတွေကြောင့်ဖြစ်တာဆေးဝါးတွေကြောင့်ဖြစ်တာကြတော့အဲ့ဒီဆေးဝါးတွေခန္ဓာကိုယ်ယောဂတွေမဖြစ်အောင်ကာဝယ်ရမှာပေါ့ကိုအမြဲတမ်းခန္ဓာရင်ရှိနေအောင်ပုံမှန်လေ့ကျင့်ခန်းလုပ်တာဥနောက်ကိုခိခိုက်စီမဲ့လုပ်ငန်းတွေမလုပ်ဘဲနဲ့ဥနောက်အတွက်အမြဲတမ်းကောင်းနေစီဖို့အတွက်လိုအပ်တဲ့ယူရိုထရန်စမီတာရှိနေသေးဖို့အတွက် exercise တွေကောင်းကောင်းလုပ်တာမျိုးနောက်ပြုရှင်ခန္ဓာကိုယ်အလေးချိန်ကိုပုံမှန်နေထားပဲရှိအောင်လုပ်ပြီးတော့လုံလုံကျူးကျူးကြီးအဝမလွန်အောင်နေတာမျိုးအဲ healthy balance diet ပေါ့နေ့တိုင်းနေ့တိုင်းစားတဲ့ခါမှာလည်းအသီးအရွက်အသားငါလက်ဆက်တဲ့အသီးတွေနဲ့ဒီအားလုံးအစီနေတဲ့အစားအစာတွေစားပြီးတော့ခန္ဓာကိုယ်အမြဲတမ်းကျန်းမာနေအောင်လုပ်တာမျိုးနောက် relaxation techniques တို့ခေါ်တဲ့ကိုယ့်ရဲ့ဖြည့်ဆည်းမှုတွေကိုလျော့အောင်စိတ်ကိုဖြည့်ချို့တဲ့လေ့ကျင့်ခန်းတွေလာယောဂကျင့်တာတွေမျိုး meditation လုပ်တာတွေလိုမျိုးအဲဒီလိုမျိုးအသက်ပြင်းပြင်းရှူသွင်းရှူထုတ်လုပ်တာတွေမျိုးလုပ်ရမှာဖြစ်သလိုအကောင်ဆုံးအေးအေးဝါးဝါးအိတ်ဖို့ပါလေလိုပါတယ်နောက်တစ်ခုကတော့ဖြစ်နိုင်တဲ့မြတ်ဖြည့်စည်းမှုတွေကိုနည်းနည်းနဲ့နည်းအောင်နေတတ်မယ်ရက်နဲ့မူရစီတွေကိုလည်းရှောင်မယ်ကိုယ့်ရဲ့နေ့စဉ်အလုပ်တွေကိုသူ့အချိန်နဲ့သူလုပ်လို့ချိန်လုပ်နားချိန်နားလုပ်မယ်ကိုယ်လည်းစိတ်ရှိရှိထားမယ်ဆိုရင်ဖြစ်ကြဝေဒနာဖြစ်ဖို့အခွင့်အလမ်းတော်တော်လေးနည်းမယ်လို့ပြောချင်ပါတယ်
ဟုတ်ကဲ့ဆရာဒီကာကွယ်တဲ့ရှားရရပဲပေါ့ဆရာနော်ဖြစ်လာခင်ရောဆရာဒီစောစောသိနိုင်မှုဘယ်လိုလက္ခဏာတွေစောင့်ကြည့်ဖို့လိုမလဲ
အဓိကကတော့ဖြစ်ကြကြတယ်လို့ပြောတဲ့အတိုင်းပဲသူ့မှာနံပါတ်1အရေးကြီးဆုံးကဖြစ်ကြကြတာအဓိကပဲသူကိုယ်တိုင်ကကျွန်တော်တို့သိညစ်နေပါတယ်ဖြစ်ကြပြီးကြနေပါတယ်ဆိုတဲ့အခါလုံးပြောမှဖြစ်သလိုသူ့ရဲ့မျက်နှာလေးကိုကြည့်လိုက်ရင်လည်းဖြစ်ကြကြနေတဲ့ပုံစံကျွန်တော်တို့မြင်ရမှာဖြစ်ပါတယ်နောက်တစ်ခုကသူအရင်တော့ကစိတ်ဝင်စားတဲ့ဟာတွေမတယ်လီဗီရှင်းဇာတ်လမ်းတွေဒီကိုရီးယားကားဆိုကြည့်ရမှဘောလုံးပွဲဆိုကြည့်ရမှဆိုတာမျိုးအတူစိတ်ဝင်စားနဲ့လုပ်တတ်တဲ့ဟာတွေသူပျော်တတ်တယ်ဆိုတဲ့ဟာတွေကိုလည်းသူမပျော်ပိုင်နိုင်တော့ဘူးအဲ့ဒါတွေမလုပ်ချင်တော့ဆိုတာမျိုးဖြစ်လာမယ်ခန္ဓာကိုယ်အလေးချိန်ကရမ်းကြရင်ကြတော့မယ်တချို့ကျတော့ pH ကြီးစားပြီးတော့တက်လာတာမျိုးတွေလည်းရှိတတ်တယ်အဲ့တချို့မှအိတ်မပျော်ဘူးဆိုပြီးတော့အေးအေးပြတ်တာတွေရှိသလိုအဲ့အိတ်ရတယ်မှာပဲခွေခောက်ပြီးတော့ pH ရဲ့သူမျိုးတွေလည်းရှိတတ်ပါတယ်နောက်တစ်ခါစိတ်ပိုင်းဆိုင်ကမှလှုပ်ရှားတာကြီးကျောစုဆက်ဆံတာဒီမှာနှိပ်ကွေးလေးလံပြီးတော့သွားလာမျိုးတွေရှိတတ်တယ်လို့အဲတချို့ကျတော့လေကြာလောင်ခတ်ပြီးတော့နေမတိခိုင်တာမျိုးတွေဖြစ်တာမျိုးတွေရှိတတ်ပါတယ်နောက်အာကုန်နေတာမျိုးတွေအာမရှိတော့ဘူးဆိုတာမျိုးတွေနောက်ပြီးတော့နေရထိုင်ရတာအကျိုးမရှိတယ်လို့ကိုအပြစ်ရှိနေတယ်လို့ထင်ရတာမျိုးတွေအဲဒါမျိုးတွေခံစားရတာပါတယ်နောက်တစ်ခုကတွေးတဲ့နေရာမှာလေအကောင်းဆုံးမတွေးနိုင်ဘဲနဲ့ဘာမှမတွေးနိုင်ဘာမှမစဉ်းစားနိုင်ဘူးဘာမှအာရုံမစိုက်နိုင်ဘူးဘယ်ဆုံးဖြတ်ချက်တွေမှမချနိုင်ဘူးဆိုတာမျိုးတွေလေသူတို့မှခံစားရတာပါတယ်နောက်ဆုံးအဆုံးဆုံးကတော့ကိုယ့်ဘဝကိုအဆုံးစီရင်လို့တဲ့ဆန္ဒတွေပေါ်ပေါက်လာတာမျိုးတွေကိုတတ်တည်လိုက်တော့မယ်လို့တွေးတဲ့အတွင်းမျိုးတွေဝင်လာတာမျိုးတွေကဒါအဆုံးဆုံးအဆင့်ဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအဆုံးဆုံးအဆင့်မရောက်ခင်ပထမပေါ်လာတဲ့လက္ခဏာတွေနဲ့ ဒီစေယုံစေကံကြောကျင်သူတွေချီကိုအမြန်ဆုံးပြဖို့အရေးကြီးတာပါဆရာနော
်မှန်ပါတယ်အဲစေယုံစေကံကိုအမြန်ဆုံးရောက်လာဖို့အရေးကြီးတယ်လို့စိတ်ကြကြပြီဆိုတာနဲ့တကယ်နဲ့ပဲကြကြွမ်းနားလေတဲ့ပညာရှင်တွေမြောက်ခင်မှာပဲကိုယ့်ရဲ့မိတ်ဆွေတငယ်ချင်းရင်းနှီးတဲ့သူတွေစီမှာကိုယ့်ရဲ့ခံစားနေရတဲ့ခံစားချက်လေးတွေကိုပြောပြလိုက်မယ်ဆိုရင်ကိုပဲတော်တော်လေးကြော်ပါသွားနိုင်တဲ့အတွက်ကိုယ့်ရဲ့ခံစားချက်တွေကိုရင်ဖွင့်တိုင်မြင်တာမျိုးပြောချလိုက်တာမျိုးရုပ်ကူလုပ်တဲ့နယ်ဆိုတာလေးကနံပါတ်1အရေးကြီးဆုံးနည်းပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာနောက်တော့ဒီစုစုပေါင်းမဖြစ်အောင်ပေါ့နော်ဘယ်လိုမျိုးဒီသိစုကူတာမှုတွေလုပ်ပြနေလဲဆရာ
အဲအဲ့လိုပြောပြယုံနဲ့မရဘူးဆိုရင်တော့စိတ်ပိုင်းဆိုင်ရာလူထုံးနေနေရသူတို့ကိုစကားပြောပြတာတွေရှိတယ်အဲနောက်ပြီးတော့ဟို cognitive behavior therapy လို့ခေါ်တဲ့သူရဲ့စိတ်ကိုထားတတ်အောင်မကောင်းမြင်စိတ်တွေကနေပြီးအကောင်းမြင်စိတ်တွေဘက်ကိုရောက်လာအောင်ဆွေးနွေးပြီးတော့ပြောပြတာတွေရှိတယ်အဲနောက်တစ်ခုကတော့ဒီစိတ်ကူထုံးနေအပြင်ကျွန်တော်တို့ကလိုအပ်လာလို့ရှိရင်တော့စေဝါတွေကိုတုံ့ပြန်ပေးရတာပေါ့လေစေဝါတွေမှာတော့သူ့ဟာစိတ်ကြကြတာကိုတက်တာစီတဲ့စီတွေကအများကြီးပေါ်ပေါက်လာပြီးတော့သူ့ရဲ့အပြစ်တွေလည်းတော်တော်နည်းတဲ့စီတွေပေါ်ပေါက်လာပြီးဖြစ်ပါတယ်ပုံတော့ကတော့စီတွေရဲ့အာဏိပင်ရဖို့အတွက်နှစ်ပတ်ကနေတစ်လလောက်ထိစောင့်ရပေမဲ့လို့အခုနောက်ပိုင်းစီတွေကတော့ဒီပတ်နှစ်ပတ်အတွင်းမှာပဲအာဏိပင်တွေစပြပြီးတော့ယောဂါကိုတက်တာစီနိုင်တဲ့စီတွေပေါ်ပေါက်နေပြီဆိုတဲ့အကြောင်းလေးပြောချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စေပန်းဆိုင်ရာယောဂအထူးကဒေါက်တာညံဝင်းကျော်ကိုကိုဝင်းမင်းကမေးမြန်းတင်ကြားထားတဲ့ကျန်းမာရေးကဏ္ဍအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။လာမယ့်စနေနေ့ညတရိပ်လေးလိုက်အစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိတယ်လဲဆိုတာကိုလည်းနားဆင်ရအောင်ပါ
ရှိမြက်ပြဒီမနက်ကနေ့သီးသောလာမှုတွေမှာမတော်တဆမှုတွေကြောင့်ထိခိုက်သေဆုံးမှုတွေမကြမကြာတွေ့နေမြင်နေရပါတယ်မကြာသေးခင်ကဆိုလို့ရှိရင်လည်း ERI တိုင်းငွေဝင်မြင့်အတွက်မှာဆက်လက်တိုက်တာကြောင့်လူ30လောက်သေဆုံးခဲ့ရပါတယ်အခုကြံတွင်းကာလမှာဆိုလို့ရှိရင်လည်းနှစ်စဉ်လူလူပဲရင်မတော်တဆမှုတွေဖြစ်နေပြီးတော့လူထိခိုက်သေဆုံးမှုတွေဖြစ်ရပါတယ်ဒါကြောင့်မြန်မာနိုင်ငံမှာအများပြည်သူတွေခီးသွားလာကြတဲ့ကုန်းချောင်းရေချောင်းလေချောင်းဆိုင်ရာဘေးကင်းလုံခြုံမှုတွေမှာဘာတွေလိုအပ်ချက်တွေရှိနေသလဲနောက်ခီးသွွားတွေဘေးကင်းဖို့အတွက်အာဏာပိုင်တွေဘက်ကဘာတွေပြင်ဆင်ထားဖို့လိုအပ်သလဲစတဲ့ခီးသွွားဘေးကင်းလုံခြုံမှုဆိုင်ရာအခြေအနေတွေကိုလာမယ့်စနေနေ့တိုင်းအလီလိုက်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမင်းများလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြပို့ထားမယ်ဆိုရင်တိုင်းအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ်ဆွေးနွေးလိုတဲ့အကြောင်းအရာတွေမင်းများလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။view in မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323822994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းမြန်းကြားမယ်သွားရှိနေကိုကျေးဇူးပါတယ်ခင
်။စနေနေ့ညအမီဆက်သွယ်ကြဖို့ VO ရဲ့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်အခုဆက်ပြီးတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်တိုင်းရင်ဒေသကသတင်းတွေကိုစူးစီးပြီးတော့တိုင်းရင်သတင်းနောက်ဒီအစီအစဉ်တင်ဆက်ထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ရအောင်ပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအနီပါ PNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်တပ်မတော်နဲ့အထိမ်းအမှတ်ဖြစ်အေးအေးဖလားဘောလုံးပွဲကိုဦးဆောင်ကျင်းပတဲ့မြောက်ဦးမျိုးများတစောင်းကျောင်းဆရာတော်နဲ့ဥခိုင်မီမင်းတို့ကိုရဲတပ်ဖွဲ့ကနေဖမ်းဆီးပြီးတော့စစ်တွေထောင်ကိုပို့ဆောင်လိုက်ပါတယ်မြန်မာနိုင်ငံနဲ့တရုတ်နိုင်ငံပူးပေါင်းရဲတပ်ဖွဲ့ကနေ73နှစ်ကျော်ကြာတရုတ်နိုင်ငံအတွင်းကိုလူကုန်ကူးရောင်းစားခံခဲ့ရသူအမျိုးသမီးတဦးကိုကယ်တင်နိုင်ခဲ့တဲ့ဆိုတာနဲ့ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့တိုင်းရင်းသားတော်လှန်ရေးလက်နက်ကိုင်အဖွဲ့အစည်းတွေရဲ့အစည်းအဝေးအခြေအနေတွေအကြောင်းကိုကြားသိရမှာပါရှင
်ကျမမိကလေးအမပါတဲ့ရင်တွေကိုနတ်ကွန်းအိမ်နဲ့သူတင်ဆက်သွားမှာပါ။အီဗီရာဆယ်ရန်ကြီးကကြာရောက်တဲ့ရှင်းနှစ်မြောက်ရခိုင်တပ်မတော်နဲ့ထိမ့်မှဖြစ်အေးအေးဖလားဘောလုံးပွဲကိုဥဆောင်ကျင်းပတယ်။မြောက်ဦးမျိုးမြတ်တဆောင်ကျောင်းကဆရာတော်နဲ့ဥခိုင်နေမင်းတို့ကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးစစ်တွေထောင်ကိုပို့ဆောင်လိုက်ပါတယ်။ဆရာတော်နဲ့ဥခိုင်နေမင်းကိုမြောက်ဦးခြေဆိုင်940တိုင်းရင်ရာရှိတူကတရားလိုလို့တရားစွဲဆိုတဲ့အတွက်မတရားအတင်းဆက်သွယ်မှုပုံမှ18နှစ်နဲ့အီဗီရာဆယ်ရန်ကြီးနဲ့ပိုင်းကဖမ်းဆီးခဲ့တာဖြစ်တယ်လို့မြောက်ဦးရဲတပ်ဖွဲ့မှဦးတန်းဖေကပြောပါတယ်။
ရမနတိယနိုင်ငံရဲ့တပ်ဖွဲ့လူကုန်ကူတာစီနေနေရေးဆိုင်ရာနေဆဆဆန်ကြီးရုံးပူပေါင်းပြီးစက်တုံးနှစ်ကျော်တေယုန်နိုင်ငံတွင်လူကုန်ကူရောင်းစားခြင်းခံခဲ့ရသူမွန်ပြည်နယ်ကမြို့ရမီတူကိုကယ်တင်နိုင်ခဲ့ပါတယ်လူကုန်ကူခံရသူမြို့ရမီကိုအေဒရလာဆိုင်ရနေမှာတယုတ်ရဲတပ်ဖွဲ့ကနေမူဆယ်ခရိုင်လူကုန်ကူတာစီနေနေရေးရဲတပ်ဖွဲ့ဆံဆွဲပြောင်းပေးအပ်ခဲ့တာဖြစ်ပြီးတကြံလ ကတိုးနိုင်ငံမှာလူကုန်ကူးခံရတာဖြစ်ပြီးဒေသခံမွန်ရေလှုပ်ရှားသူတို့ကနေရဲသားဖွဲ့ကိုသတင်းပေးပို့ရှဲရနိုင်ငံရဲသားဖွဲ့တွေကနေပူးပေါင်းဆောင်ရွက်မှုကြောင့်အခုလိုလွတ်မြောက်လာတာပါလူကုန်ကူးခံရသူများစုဟာလူပွဲစားတွေကနေတဖက်နိုင်ငံမှာလောက်ကွယ်လန်းကောင်းမွန်ကြောင့်ဆွဲဆောင်မှုတွေကြောင့်ရောင်းချခံရတယ်လို့လဲတာစီနေနေရေးရဲသားဖွဲ့တာဝန်ရှိသူတွေကပြောပါတယ်
မြန်မာနိုင်ငံလူကုန်ကူးတာစီနေနေရေးရဲသားဖွဲ့စီးရင်ရနှစ်ဆယ်ချောင်းခုနှစ်တွင်လူကုန်ကူးမှုပေါင်း133ဦးလူကုန်ကူးမှုပေါင်း133ဦးတို့ကိုလည်းပေါ်ထုတ်အရေးယူနိုင်ခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမြူဆယ်မြို့အတွင်းကမြောက်ဒီပံနယ်မြမစီးပွားရေးဘဏ်ကိုအမည်မသိလက်နက်ကင်အဖွဲ့ကနေလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခတ်ခဲ့တယ်လို့မြူဆယ်ရဲသားဖွဲ့အရာရှိတဦးကပြောပါ ပြည်ပိုင်နဲ့ဘန်ဆိုင်ပေါက်တွေပျက်စီးသွားပြီးတခြားထိခိုက်မှုမရှိဘူးလို့မြူဆယ်မြို့မှာရဲစခန်းကဒုရဲမှုအမိကပြောပါတယ်။မြူဆယ်မြို့နယ်ဘက်မှာလက်နက်ကင်ဖွဲ့စည်းတွေများပြားနေတဲ့အတွက်ဘယ်ဖွဲ့စည်းလက်ချက်ဆိုတာအတိမပြုနိုင်သေးဘူးလို့လည်းသူကဆိုပါတယ်။မြူဆယ်မြို့နယ်ထဲမှာပြစ်ခတ်တိုက်ခဲ့မှုတွေဘုံပောက်ခွဲမှုဖြစ်စဉ်တွေမကြာခဏဖြစ်ပွားနေတာကြောင့်ဒေသခံတွေအန
ဒီမှာမြန်မာတမတော်နဲ့ကချင်လွတ်လပ်ရေးတမတော်တို့ကြားတိုက်ပွဲတွေဆက်ဆက်ဖြစ်ပွားနေပါတယ်။ဧပြီလ8ရက်မှာပကကပါရယန်ဒေသတွေမှာအစိုးရတမတော်ခလရ2300ပြည်နဲ့ကရင်ဧတမဟာ3တိုင်ရင်29တို့ကြားတိုက်ပွဲဖြစ်ပွားခဲ့ကြောင်းကရင်ဧဘက်ကပြောပါတယ်။တရုတ်ပြည်နယ်စပ်သစ်ထုတ်လုံမှုစီးပွားဖြစ်ထွန်းနေတဲ့ကချင်ရှမ်းပြည်နယ်ဒေသကကရင်ဧတိုင်ရင်29နဲ့မြေခုပုံအောင်မှာလဲအစိုးရ
ဒီနေ့ကပ္ပကျမအနေနဲ့ဆာမုကအမိပါပြည်နယ်ဝိုင်းတော်သားတွေတက်ဆက်ထားတယ်။မြန်မာနိုင်ငံရဲ့ခီးတော်လာမှုတွေမှာမတော်တဆမှုတွေကြောင့်ထိခိုက်သေးဆုံးမှုတွေကြီးကြီးတက်ထဲမှာရှိနေစေဖြစ်တယ်လို့ရခိုင်ပြည်လွတ်မြောက်ရေးပါတီ ရခိုင်ပြည်သူလူတို့အနေနဲ့အမျိုးသားရေးတော်လှန်ရေးတိုက်ပွဲကြီးကိုသတိရှိစွာဖြင့်ဆက်စပ်ရှိရှိကြိုးပမ်းဖို့လိုအပ်တယ်လို့အစိုးရတမတော်ပြည်သူနဲ့နိုင်ငံတကာဖိအားတွေပေါင်းစပ်ပြီးတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရပ်စဲရေးသဘောတူစာချုပ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ဧပြီလ10ရက်နေ့ကကြာရောက်တဲ့ARP နှစ်50ပြည့်အခမ်းအနားကိုထိုင်းနိုင်ငံ၊မလေးရှားနိုင်ငံနဲ့မြန်မာနိုင်ငံမြောက်ဦးမြို့ဟောင်းတို့မှအတီးတီကျင်းပခဲ့ကြပါတယ်။
NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့လက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့ UNFC ကတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေမှာပင်လုံနဲ့တပ်ဆိုင်တဲ့အခြေခံမူကိုတည်ပြုနိုင်ခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး APSDF ဥက္ကဋ္ဌဦးတန်ခဲကပြောပါတယ်။ကျွန်တော်တို့တိုင်းပြည်အတွက်အင်တာမအရေးကြီးတဲ့ပင်လုံနဲ့ဆိုင
ော့မှကျွန်တော်တို့ဒီနေ့ဆွေးနွေးပွဲမှာအားလုံးကကူးကားရမယ့်စာတမ်းတစ်ခုအနေနဲ့အားလုံးသဘောတူဆုံးဖြတ်ခဲ့တာဖြစ်ပါတယ
်။ပင်လုံဆိုင်ချုံနဲ့ပင်လုံစိတ်တက်ကိုချီခံပြီးတိုင်းပြည်ကိုတည်ဆောက်သွားကြဖို့အစည်းအဝေးကိုတက်ရောက်လာတဲ့ဒွန်လန်ရဲ့အဖွဲ့အစည်းတီးကထိပ်တီးကောင်းဆောင်တွေကသဘောတူခဲ့ကြတာဖြစ်တယ်လို့လည်းဥတန်ခဲကဆက်ပြောပါတယ်
။ပင်လုံသဘောတူညီချက်တွေအတိုင်းတိုင်းပြည်ကိုသူကပြန်လည်တည်ဆောက်မယ်။နောက်ဘက်ကကျတော့သဘောတူညီချက်တွေအတတိုင်းတိုင်းသားတွေကြားထဲမှာ မှာတန်းတူညီတူကိုပိုင်ပြဋ္ဌာန်းခွင့်ရှိတဲ့ Federal Democracy နိုင်ငံတော်ကိုတည်ဆောက်မယ်ဆိုတဲ့ကျွန်တော်တို့ဒီယူဆချက်တွေဟာအားလုံးရဲ့စူးစိချက်တွေလို့ပြောရင်ဖြစ်ပါတယ်
လာမယ့်27ရာစုဒုတိယကြိမ်ပြည်လုံးညီလာခံဒုမဟုတ်ပြည်ထောင်စုညံချမ်းရေးညီလာခံစည်းဝေးကိုလည်းတိုင်းရင်းသားတော်လှန်ရေးလက်နက်ကန်ဖွဲ့စည်းတွေအားလုံးတန်းတူညီတူကောင်းတဲ့ခါရှိရှိနဲ့တက်ရောက်နိုင်ရေးကိုလည်းအားလုံးအတူတကွကြိုးပမ်းတွားမှာဖြစ်တယ်လို့ထိပ်သီးကောင်းဆောင်များရဲ့အစည်းအဝေးထောက်ပြန်ချက်ထဲမှာထည့်သွင်းဖော်ပြထားပါတယ်။27ရာစုဒုတိယကြိမ်ပြည်လုံးညီလာခံဒုမဟုတ်ပြည်ထောင်စုညံချမ်းရေးညီလာခံစည်းဝေးတက်ရောက်မဲ့ကိစ္စနဲ့ပတ်သက်ပြီး UNFC ဒုဥက္ကဋ္ဌနိုင်ဟန်တာကအခုလိုပြောပါတယ
်ဖိတ်ကြမှာလားဘယ်လိုဖိတ်ကြမှာလဲမပြောတတ်ဘူးနော်အထူးဖိတ်ကြတဲ့ဆိုတဲ့ဟာကလိလာသူအနေနဲ့ဖိတ်ကြတာလားဒါလည်းမရှင်းဘူးဗျနော်ဟိုတကယ်လို့ဥမာလွတ်လွတ်လပ်လပ်သူများတွေနဲ့တန်းတူညီတူဆွေးနွေးနိုင်ခွင့်ရှိမယ်ဆွေးနွေးဆုံးဖြတ်ပေးနိုင်တဲ့အနေအထားမျိုးဆိုလို့တို့အတက်မယ်
ကနဦးတရင်တွေရလာမဲ့27ရာစုဒုတိယကြိမ်ပြည်လုံးညီလာခံကိုတနင်္ဂနွေလောင်းပြစ်ခတ်တိုက်ခတ်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားဒေါ်လာရေးလက်နက်ကန်အဖွဲ့အစည်းတွေကတက်ရောက်ခွင့်ရှိမှာဖြစ်ပါတယ်
။ဆက်ပြီးတော့ဧပြီလ1ရက်နေ့ကကျင်းပခဲ့တဲ့ချင်းမီနယ်ထန်းလန်မြို့ဂျာဖက်ရွေးကောက်ပွဲမှာချင်းအမျိုးသားဒီမိုကရက်တစ်ပါတီ CNDP ဟာ2015ရွေးကောက်ပွဲတုန်းကလိုပဲထပ်မံရှုံးနိမ့်ခဲ့ပါတယ်။ဘာကြောင့်ချင်းပါတီတွေကိုပြည်နယ်မှာရှုံနေရတာလဲအကြောင်းဆုံးကတော့ကိုရောဘတ်ကနေစူးစီးထားပြီးတော့နိုင်ကွင်းအင်္ဂါနေတင်ဆက်ပေးထားပါတယ
်ထန်တလန်ကြားဖြတ်ရွေးကောက်ပွဲဟာအင်အားကြီးပါတီတစ်ခုကိုရှင်ပြန်ရတာကြောင့်လူရင်းအားနဲ့ငွေရင်းအားမှမရှင်နိုင်လို့ရှုံနေတာဖြစ်တယ်လို့ရွေးကောက်ပွဲမှာပါဝင်ရှင်ပြန်ခဲ့တဲ့ချင်းမျိုးသားဒီမိုကရက်တစ်ပါတီ CNDP ကုစလေသော်စာတလင်းကပြောပါတယ
်လက်ရှိအစိုးရနဲ့တကင်းအစိုးရဆိုတော့ဒီလိုကငွေကြီးကြီးလုံလောက်တယ်ပြီးတော့ NLD အစိုးရကလည်းဒီတွန်းလက်ကကုစလေအကုန်လုံးကိုမေးဆွေးခိုင်းလိုက်တယ်မင်းစီယုံတဲ့ခါမှာဒီမှာတခါလေးစိတ်ရောကိုရှင်းနိုင်တယ်သူတို့ကသုံးခါလေးခါရှင်းတယ်အဲ့လိုဖြစ်တော့ဒီမှာတော့အတိုင်းတပ်ပါတီဒီယာငွေကြီးကြီးလည်းမပြည့်စုံဘူးပေါ့နော်အဲ့ဒါကြောင့်အနိုင်မရတာဖြစ်တယ်လို့ဒီမှာယူဆတယ်
ချင်းမျိုးနယ်ရွေးကောက်ပွဲတွေမှာချင်းမျိုးသားဒီမိုကရက်တစ်ပါတီ CNDP ကတော်စားသလင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကဥဖွဲ့ခန်းနဲ့ပြည်ထောင်စုကြံ့ငြိမ်းရေးနဲ့ဖွံ့ဖြိုးရေးပါတီကဥစုဘန်းတို့ကနေနိုင်ငံတော်ဒုတိယသမ္မတဦးဟင်နရီပန်ထီးယူရဲ့လှစ်လက်သွားတဲ့မဲဆန္ဒနယ်မြေအမှတ်3အမျိုးသားလွှတ်တော်ကိုယ်စားလှယ်နေရာအတွက်ဝင်ရောက်ရှင်ပြန်ခဲ့ကြတာဖြစ်ပါတယ်ဒီချက်ဖြတ်ရွေးကောက်ပွဲဟာလှုပ်လှမှုတော့ရှိပေမဲ့တရားမျှတမရှိကြောင်းခံစားရတယ်လို့တော်စားသလင်းကပြောပါတယ်
မေးပေးလို့ရှိရင်တခုခုလောက်ပေးမယ်မျိုးအထက်ကအဲ့လိုမျိုးလောက်ပေးမယ်ပြီးတော့အခုက NLD အစိုးရကမေးမပေးလို့ရှိရင် development တွေလုံးဝဖိတ်တယ်ပေါ့နော်မပေးဘူးသူဒီမှာရက်ကျော်ကုစလေဒီကိုစေယူအတိုင်းကိုဖတ်လိုက်တယ်အဲအဲ့လိုဖြစ်တော့ကျွန်မတရားမြတ်တယ်လို့ပြောလို့မရဘူး
ချင်းမျိုးရာဒီမိုကရက်တစ်ပါတီအဥစားဥဆူဆန်ကလည်းအင်အားချင်းမမျှလို့ရှုံ့နှိမ့်တာဖြစ်ပေမဲ့လည်းမေယာလက်ကိုကြည်ချင်းအဖြစ်နောက်ရွေးကောက်ပွဲတွေမှာချင်းပါတီတွေဆိုအလားလာကောင်းလာမယ်လို့သုံးသပ်ထားပါတယ
်ကျွန်တော်တို့ NLD ကိုရှုံးပြီးမဲ့ဒီဖိုက်တူပါတီကိုတော့ကျွန်တော်အတားမင်းနိုင်ခဲ့ပါတယ်ကျွန်တော်ထင်ပါတယ်နောက်တစ်ချိန်ရွေးကောက်ပွဲကျရင်ကျွန်တော်နိုင်ပါပါ
ရပ်ရပ်ရွေးကောက်ပွဲကိုအနီးကလိလာစောင့်ကြည့်နေတဲ့ချင်းလန်ပို့သတင်းဌာနအက်ဒီတာဆလိုင်းဟိုလီကတော့ CNDB ပါတီအနေနဲ့စီယုံရေးပိုင်းမှာအားနည်းနေတာရောက်လို့သုံးသပ်ပါတယ်ဒါအပြင်အခုရှင်ပြိုင်နေတဲ့နေရာဟာဒုရယသမ္မတဦးဟင်နရီပန်ထီးယူရဲ့မဲဆန္ဒနယ်ဖြစ်နေတာကြောင့်ဒေသခံတော်များများက NLD ကိုမဲပေးခဲ့တာကြောင့်လည်းဖြစ်နိုင်တယ်လို့ဆလိုင်းဟိုလီကသုံးသပ်ပါတယ
်ဒုတိယသမ္မတရဲ့မဲဆန္ဒနေမည်ဖြစ်လို့တချို့တွေကသူ့နေရာကို NLD မဲမပေးဘူးဆိုတော့သူ့မျက်နှာငြင်းမယ်ဆိုတဲ့ဟာအတွေးခိုးတွေအဲ့လိုမျိုးယူဆထားတဲ့သူပြည်သူတွေတော်တော်များများကအဲ့လိုမျိုးယူဆကြတယ်အများအဖြစ်တော့မဲပေးကြတာပေါ့နော်
မဲဆန္ဒရှင်ဦးရီ2000ကျော်ရှိတဲ့သံတလန်မြို့နယ်မှာလူရီ2000ကျော်တာမဲဆန္ဒပေးခဲ့ကြပြီး NLD ကိုဆက်လက်ဥပွဲခန်းကတော့9142မဲရရှိပြီးအနိုင်ရခဲ့တာဖြစ်ပါတယ
်အခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်တမတော်နေအထိုက်မှဖြစ်အေးအေးဖလားဘောလုံးဝဲကိုဥဆောင်ခြင်းပါတယ်မြတ်ဦးမြို့မြတ်တဆောင်ကျောင်းဆရာတော်နဲ့ဥခိုင်နေမင်းတို့ကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးစစ်တွေထံကိုပို့ဆောင်လိုက်ပါတယ
်တရရှင်တွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီရ
တိုင်းရင်းဒေသကသတင်းတွေကိုစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုကြာသပတေးနေ့ညတိုင်းမှာနားဆင်နိုင်တယ်လို့အခုလိုတောက်ကြနေမနက်ခင်းတိုင်းမှာလည်းတစ်လှည့်ပြန်လည်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
တောတာရှင်များခင်ဗျာ
Russian and St. Petersburg, my people get a bump of women and better be American Suya Tawan Hiduriga, Pitin, Shongcha like Bare. Deep of women between Luvon Sally of Tisonga Adalu, Miabia, Daya Yashi Gibare. Chonted Yari said to her Eddie Boha, In Rema, Pilot, Lello Bone Pitelu, Yongi Abi, Epila Toyaniga, Mio Yetarred Relo, Piersi Twazi Gibare. Not a Pogwesi Bondalongo. Anina Machide, me out Burayon de Kuma, Dushia B, Anna Veniga, Tazazi, Piopi Kayabare. A champer wadi de Bawin, Pinanji, Shide, Denosa, Manamiago, Sise Melu, Russia, Tamra, Veramia Putinga, Piosu Lebare. The Dipogla Ninego, a poor seal who Nineva, Ditekamune, but the beer, Dawin Shide, Jan Piosu Ramu, Shide Wau. Ije Tamra, Abdel Fata Sisine, American Tamra, Donet Framluha. Washington DC Murama, Nileza, Dusatoin, St. Petersburg Muga, Pokwemua, Lunchomepu, Kaune, Pia Piedelu, Piosu, Gedavale. Emiroe, Pioguna, Du Shang Spenzagale, Diloyaha, Lun Yoma, yesterday, Champemu Piedelu, Piovale. Genodo Nine, Danya, Nadia, Yashi, Gedadurine, Dudua, Sudan Mita, Puta Nidalu, Tesson, Danya, Yashi Jare, Durie, Midazurine, Tatu, Tamia, Pusue, Wanamu, Tia, Josu Lebare. American and Jai Unitanae Yai Pioguyadu, Mark Dunagale, Eddie Dekamugo, Songcha Jong, Jinja Jet Topian Bido, Pitin, Wiva Legru, De Song Dana Yashi Duriye, Janshidu, Swimu Tajin Ule, Wanezaga, Georgia Lebare, Gula Tamaga Sanya, American Tamaji, Niki, Heligale, De Song Dana Yashi Duriye, Yopong Warigo Mia B, Yinquemeta, Kanzaya, Lu Piosu Ware. American Bianzuha, a Pime Pidulibo, a Chaume Tapiatu, a Soyo Tamarigo, Russia Asuyane to Yeti Bido, Chiemon Tekai Toma Piedelule, Tamaji, Hiliga, Piosu, like Jaumakmia.
American Soya, the Borani, Ago, Timbialu, Tivari.
Nasingaragaro, American Suya de Boram in Tibi, Vue Abom Hojang Tizi Apareshi, Vue Gani Kutolin Bene, Manakin Seasonigo, Manashina Gani Kunaiti, the James Jammy Tolin Bivareshim. Kuro, now so ya the engine yogo, talking you that got the head of Yabi Baushim.
Afghanistan and senior pointy tiger, I said to Tori, Bunko, Chenwinjigo, Jadabrini, American silly in the singer, a little kilogram to townshire, a cheese on pound along Chechakabare, Raha Piputamia, Durema, a cheese on pound along Pippi, the mother of all bombs, look Tijabare, Nangaha came at Chechaget, deep pound and out, they sound Tigamu, a tainta, Balashire, Sure, a daisy chelet trigger, Matia, Dibabu. Syria ma. ဒီကနေ့တောက်ကြနေရဆိုရင်မြန်မာနှစ်ခုနှစ်သက်မဟာအတာတချံအကြက်ကာလရဲ့တချံအကြနေဖြစ်ပါတယ်မြန်မာနိုင်ငံတဝန်းကပြည်သူပေါင်းအတာရေသပင်ပွဲတော်ကိုချင့်ချင့်တဲတဲဆင်နွှဲနေကြပြီဖြစ်ပါတယ်ဒီကနေ့ကတော့ကနေ့သားမြန်မာမိတ်ဆွေများအဖွဲ့ကလည်းမြန်မာနိုင်ငံသားတွေအတွက်တချံအခါသမယမှာမင်္ဂလာအပေါင်းနဲ့ပြည့်စုံဖို့အတွက်ဆုတောင်းတဲ့ကြေညာချက်ကိုဒီကနေ့မှာပဲပေးပို့ခဲ့ပါတယ်တချံချိ
ဒီနေ့ကိုနတ်ကွန်အိမ်နဲ့သူတင်ဆက်သွားမှာပါ။တရင်ကျင်းညို့ကိုဒေါက်ခင်မျိုးတက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။
ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရေမှုကမအင်ဂျင်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ဒေးဗစ်မက်နက်ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီမနက်ခင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။ This program has come to you from the Voice of America, Washington.